Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင်2019ခုနှစ်ဇန်နဝါရီလ17ရက် VOA American တန်ရဲ့တင်ပြနေနေကြပဲအစီအစဉ်လေးကို Washington DC မြို့တော်ကနေတိုက်တင်ဆက်ပေးနေပါပြီရှင်ဒီနေ့ညပိုင်းအစီအစဉ်လေးကိုကျွန်မများတစင်အောင်ကတာဝန်ယူတင်ဆက်ပေးပါမယ်
ကျွန်တော်တားညူပါအမေရိကန်ပြည်တော်စုမှာဆွေးရလုပ်ငန်းတွေတစ်စိတ်တစ်ပိုင်းရနာထားတဲ့ဖြစ်ဟာအခုတနည်းအနေနဲ့မှာ23ရက်ထင်ဝင်လာပြီဖြစ်တယ်လို့ဒါဆိုရင်တော့အမေရိကန်တမိုင်းမှာရက်အကြဆုံးဆွေးရလုပ်ငန်းတွေရနာထားတဲ့ဖြစ်ရဖြစ်ပါတယ်အရှေ့လယ်ပိုင်းခီးထွက်နေတဲ့အမေရိကန်နိုင်ငံချင်းဝကြီးပေါမ်ပီယိုကတော့ကူကာတာနိုင်ငံကိုဆက်ရောက်နေပြီဖြစ်ပါတယ်နောက်ဆုံးကတော့ဒီဆီးရီးယားလေဗနွန်နိုင်ငံတွင်းကနေပြီးတော့နဇက်ဖြတ်ကျော်တိုက်ခိုက်မှုတွေလုပ်ဖို့ရည်ရတဲ့ Hezbollah စစ်သွေးကြော်တွေရဲ့အကြီးဆုံးမြောက်လှန်ကူတစ်ခုကိုအစ္စရေးကနေပြီးတော့ဖျက်ဆီးပစ်ခဲ့တယ်ဆိုတာကြေညာပါတယ်ဆားတဲ့ထိတဲအောင်သတင်းတွေကိုကုလန်နဲ့အတူကြီးစွာပြသွားဖို့ရှိပါတယ်မဆင်
ဟုတ်ကဲ့ပါရှင်တော်တော်ရှင်နေနားဆင်ရမယ့်တနင်္ဂနွေညရဲ့သတင်းမှားရီထဲမှာတော့ခုနှစ်နှစ်ကြာရပ်ဆိုင်းခဲ့ရတဲ့မြစ်စုံရေအားလျှက်စစ်ဆီးမံကိန်းနဲ့ပတ်သက်ပြီးမြန်မာနိုင်ငံဆိုင်ရာတရုတ်တန်ရုံရဲ့ထုတ်ပြန်ချက်အပေါ်ကချင်ငင်းငင်းလှုပ်ရှားသူတွေနဲ့တဘာဝပတ်ဝန်းကျင်အရေးလှုပ်ရှားသူတွေရဲ့သဘောထားကဘယ်လိုရှိပါသလဲ
။ဟုတ်ဒါကတော့ပြည်သူတွေရဲ့သဘောထားအရဆုံးဖြတ်ရမှာဖြစ်တဲ့အတွက်ကျွန်တော်တို့အရာဒီမြစ်ရှိတဲ့မြို့ငယ်တွေမှာဒါသူတို့ရဲ့ဌာနသဘောထားကိုကောက်ခံလာတော့ဟုတ်တယ်နော်။နော်သူပြောတာမှဒီပြောလို့
တဘာဝပတ်ဝန်းကျင်ရေးလှုပ်ရှားသူဦးဝင်းမျိုးသူပြောသွားတာပါပြည်စုံကိုနောက်ပိုင်းမှနားဆင်ရပါမယ်ဒါအပြင်အပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြမရေးစွေနေကန်ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်မြမပြည်မပေးစာများကဏ္ဍကဘာတလွားထူချာစံပြသတင်းများစတဲ့အစီအစဉ်တွေကိုလည်းတင်ဆက်ပေးသွားဖို့ရှိပါတယ်အခုအရင်ဆုံးတော့တင်းငွေနေနေညပိုင်းနောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုသားညူဦးနဲ့ကိုရန်နိုင်တို့ကပြောပြပေးပါရှင်
အမေရိကန်ပြည်အောင်စုမှာဆွေးရလုပ်ငန်းတွေတစ်စိတ်တစ်ပိုင်းရနာထားတဲ့ဖြစ်ဟာခုတနည်းနည်းနဲ့မှ23ရက်ထဲဝင်လာပြီဖြစ်တယ်လို့ဒါဆိုရင်တော့အမေရိကန်တပိုင်းမှာရက်ကြာဆုံးဆွေးရလုပ်ငန်းတွေရနာထားတဲ့ဖြစ်ရပါသမ္မတဒေါ်နယ်ထရမ့်ကတော့ဒီမိုကရက်တီနဲ့သူ့ရဲ့လွှတ်တော်ခေါင်းဆောင်တွေနဲ့ပတ်သက်ပြီးတော့သူ့ရဲ့ Twitter အကောင့်ကနေပြီးတော့စင်ကြီးကလည်းမှတ်ချက်တွေရေးပါတယ်နေဆက်ရောပြည်တွင်းမှာပါတိုင်းပြည်ရဲ့အခြေအနေကိုကူညီကယ်တင်နိုင်ဖို့ဒီမိုကရက်ခေါင်းဆောင်တွေကိုသူအိမ်ပြည်တော်ကနေစောင့်နေပါတယ်ဆိုပြီးတော့အောက်လွှတ်တော်ဦးထားနန်စီပလိုစီနဲ့ထက်လွှတ်တော်ဒီမိုကရက်ခေါင်းဆောင်ချက်ရှူမာတို့ကိုမိတက်ပြီးတော့ရေးပါတယ်စနေမနက်ပိုင်းတုန်းကရေးထားတာမှာတော့ဒီတောင်ပိုင်းနယ်စပ်မှာလူသားရပ်တည်မှုဆိုင်ရာအကျတဲကြီးကြီးမားမားရင်ဆိုင်နေရတယ်။ဒီမိုကရက်အမတ်တွေအနေနဲ့သူတို့အားလည်းရက်ကနေအလုပ်ကိုပြန်မလာကြဘူးဆိုရင်တော့ဒီအစိုးရလုပ်ငန်းတွေရပ်ထားတာအချိန်ကြာကြီးရင်ဆိုင်သွားနိုင်တယ်ဆိုပြီးတော့လည်းရေးပါတယ်။သူ့အနေနဲ့ကတော့အင်ပီရိုမှာလက်မှတ်ထိုးဖို့အတွက်စောင့်နေတယ်။အောက်နဲ့အထက်လွှတ်တော်ကတော့တောက်ချနေကလေးကရပ်ထားပြီးတော့လာမယ့်တနင်္လာနေ့ပြန်စဖွင့်လိုက်မယ်လို့သမရကသူ့ရဲ့ Twitter အကောင့်မှာရေးပါတယ်။အမေရိကန်ပြည်အောင်စုနဲ့မက္ဆီကိုနယ်စပ်အကြားမှာဒတိုင်းဆောက်လုပ်ရေးအတွက်ဒေါ်လာ 5.8 ဘီလီယံကိုသမရကနေပြီးတော့လွှတ်တော်ထံတောက်ခံထားတာကိုအောက်လွှတ်တော်ဘက်ကငင်းရကနေပြီးတော့ခုလိုအစိုးရလုပ်ငန်းတွေရပ်ဆိုင်နေတဲ့အထိဖြစ်ခဲ့ရတာပါသမရဖရဟာသူ့ရဲ့မဲဆွယ်စိုးရိမ်ကာလအတွင်းမှာသူ့ရဲ့အစိုးရရာဇဝတ်သားတွေရန်ကကာကွယ်ဖို့အတွက်ဒီတိုင်းလိုအပ်တယ်ဆိုပြီးတော့လူတွေကိုစီအောင်ပြောဆိုခဲ့ပါတယ်လက်ရှိအစိုးရလုပ်ငန်းတွေတစိမ့်တစ်ပိုင်းရပ်ထားတာကြောင့်ဖရဝင်းနန်း၈သိန်းလောက်ထိခိုက်နစ်နာနေပါတယ်တချို့ကလုတ်လာလို့မရသလိုပဲတချို့ကတော့အလုတ်လာပြီးမဲ့လည်းလစာမရဖြစ်နေပါတယ်လစာတွေဘယ်တော့ပြန်ရမလဲဆိုတာကလည်းမသိမချမကြီးမရဖြစ်နေတော့မှာ
အမေရိကန်ပြည်တော်စုမှသမ္မတဒေါ်နယ်ထရမ့်ကပြည်တော်စုစုံစမ်းစစ်ဆေးဘူရို FBI ကြီးကဲဂျိမ်းစ်ကိုမီကိုဖြုတ်လိုက်တဲ့အခါမှာ FBI အရာရှိတွေလန့်သွားပြီးတော့သမ္မတဟာအမေရိကန်ပြည်တော်စုကြိုးစည်းပွားကိုပျက်စီးအောင်များလုပ်နေသလားလို့စုံစမ်းခဲ့ကြတယ်လို့ New York Times သတင်းစာကြီးကဖော်ပြလိုက်ပါတယ်။သမ္မတထောက်မှာတည်တည်ကြီးနဲ့များရုရှားအတွက်လုပ်ပေးနေသလားဒါမှမဟုတ်လဲသူစိတ်မပါပေမဲ့လည်းရုရှားဆိုရရဲ့ချုပ်ကန်မှုကိုခံရသလားဆိုတာထောက်လိုက်အရာရှိတွေစုံစမ်းခဲ့ကြတယ်လို့အမည်မဖော်တဲ့အရာရှိဟောင်းတွေနဲ့ဒီစုံစမ်းမှုနဲ့ပတ်သက်တဲ့သူတွေကိုအမေမြန်ပြီးတော့တောက်ချာနေကညောက်တန်းသတင်းစာမှာဖော်ပြခဲ့တာဖြစ်ပါတယ်။အမေရိကန်ရွေးကောက်ပွဲကိုရုရှားကဂျာမန်နောက်ချက်ချင်းရှိမရှိဆိုတာနဲ့ဆက်ဆက်ပြီး2019ခုနှစ်ကမစ္စတာကိုမီကိုဖြုတ်ခဲ့ပြီးတဲ့နောက်သူတို့အနေနဲ့စိုးရိမ်ခဲ့ကြတယ်ဆိုပြီးတော့အရိယာရှိကညောက်တိုင်းသတင်းစာကိုပြောပါတယ်။အခုလိုမစ္စတာကိုမီကိုယာရုကနေဖြုတ်ချတာဟာသမ္မတအနေနဲ့တရားစီရင်ကိုနောက်ချက်ပေးရရောက်သွားဆိုပြီး FBI ကစုံစမ်းစစ်ဆေးခဲ့ကြတယ်လို့တာရေးအာဏာပိုင်တွေကအရင်ကလည်းအတည်ပြုထားတာရှိပါတယ်။ဒါပေမဲ့အများပြည်သူကိုမထုတ်ပြန်တဲ့ကိစ္စကတော့သမ္မတရဲ့လုပ်ရည်တွေကနိုင်ငံရဲ့လုံခြုံရေးကိုထိခိုက်စေသလားဆိုတာကိုသိဖို့စုံစမ်းမှုတွေလုပ်နေတဲ့ကိစ္စပဲဖြစ်တယ်လို့ New York Times သတင်းစာကဆိုပါတယ်။သမ္မတ Trump ကတော့ဒီကိစ္စနဲ့ပတ်သက်ပြီးလောကကိုအသုံးကျတဲ့သတင်းစာမှာရေးထားလို့သိရတာဖြစ်ပြီးတော့ FBI ညွန်ကြားရေးမှူး Hawk Comey ဟာအသုံးမကျလို့အလုပ်ဖြုတ်ခံရတာဖြစ်ပြီးဒါကိုသူတို့ကဘာကြောင်းပြချက်ဘာသက်တည်မှမရှိဘဲနဲ့စုံစမ်းစစ်ဆေးနေကြတယ်ဆိုပြီးတော့ Twitter ကနေတုံ့ပြန်လိုက်ပါတယ်ခင်ဗျာ။
အရှေ့လေပိုင်းခီးစဉ်ထွက်နေတဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးပေါမ်ပီယိုဟာအခုကာတာနိုင်ငံကိုဆက်ရောက်ပြီးတော့ကာတာနိုင်ငံမှာသူ့ရဲ့နိုင်ငံအကြီးအကဲတွေနဲ့တွေ့ဆုံဆွေးနွေးနေပါတယ်။မနေ့ကတော့တူရကီနဲ့အာရဗ်စော်ဘွားများပြည်အောင်စုမှာရှိခဲ့တာပါ။ Syria ni bro American tet dui yut tei pi yin no Syria ma shi de ka lan nat kain de ko belu ka kwe pi mle so raw American tet Turkey a ja tabaw tu ni che ya nai me lo tu yut ji tha de chaung Turkey nangan ma shi sin twa tu pyo ke ba de Turkey nangan ma Turkey nangan jai u ji ne twet song saka pyo pi de naw pit tai ji tabaw tu ni che tuku ya bu twet tu chu sa lou saung ni de so bi lo nangan jai u ji ga pyo ba de Turkey ni ne tu ye time ko ka kwe nan de lo ta phat ma tu twet an ye ma shi de ကတ်လက်နက်ကင်တွေကိုခွင့်ပြုထားမယ်ဆိုရင်ဒလမျိုးသဘောတူညီချက်ရလာနိုင်တယ်ဆိုပြီးတော့အမေရိကန်နိုင်ငံကြီးဝန်ကြီးပေါ်ပြူကပြောသွားပါတယ်ဆီးရီးယားမှာ IS စစ်သွေးကြော်တွေကိုတိုက်ခိုက်နေနေတဲ့နေရာမှာအမေရိကန်တပ်တွေနဲ့အတူမဟာမိတ်ဖြစ်တဲ့လက်တွဲခဲ့တဲ့ကတ်လက်နက်ကင်တွေကိုပစ်ထားမှာမဟုတ်ဘူးလို့လည်းနိုင်ငံကြီးဝန်ကြီးပေါ်ပြူကပြောခဲ့ပါတယ်တူရကီအနေနဲ့ကတော့ဆီးရီး
ပြင်သစ်သမ္မတအမန်နီယယ်မက်ခရွန်ရဲ့စီးပွားရေးပေါ်လစီတွေကိုကန့်ကွက်တဲ့အနေနဲ့ပြင်သစ်နိုင်ငံမှာအဝါရောင်ရောင်ပြန်အင်ဂျီဝတ်ဆင်ထားသူတွေသတင်းပတ်ခိုးပတ်မြောက်အဖြစ်နဲ့စနေနေ့ကထောင်ထဲချီတဲ့သူတွေဆက်လက်ဆန္ဒပြခဲ့ကြတာမှာရဲတပ်ဖွဲ့ဝင်တွေနဲ့ထိတိုက်တွေ့မှုတွေဖြစ်ခဲ့ပါတယ်။မြို့တော်ပဲရစ်အပါအဝင်ဝေါ့ဂူမာဆူတူလူစတဲ့မြို့ကြီးတွေမှာဂျူဂျာဂျူဂျာထိတိုက်ရင်ဆိုင်မှုတွေလည်းဖြစ်ပေါ်ခဲ့ပါတယ်။ဆန္ဒပြတဲ့သူတွေဟာပဲရစ်မြို့အရှေ့ပိုင်းမှာရှိတဲ့ဗနာယီယုံဗနာယီဝန်ကြီးယုံကနေမြို့ရဲ့အနောက်ဘက်အက်ဒီထရိုင်းလို့ခေါ်တဲ့အောင်ဘက်ခံမဟုဘက်ကိုငင်းငန်းစွာချီတက်ခဲ့ကြပါတယ်။အက်ဒီထရိုင်းအောင်ဘက်ခံမဟုအနီးရောက်တဲ့အချိန်မှာတော့ရဲတပ်ဖွဲ့ဝင်တွေနဲ့ဆန္ဒပြတဲ့သူတွေကြားထိတိုက်ရင်ဆိုင်မှုတွေဖြစ်ခဲ့ပါတယ်။ကဲဒီတခြားအရာဝတ္ထုတွေနဲ့သူတို့ကိုပြစ်ပေါက်နေတဲ့ဆန္ဒပြတဲ့သူတွေကိုရဲတပ်ဘက်ကမျက်ရည်ပုံနဲ့မိသားပိုက်တွေနဲ့ပြန်ပြီးတော့လူစုခွဲခဲ့ပါတယ်။တန်ကြက်ကကားတွေလုံခြုံရေးတပ်ဖွဲ့ဝင်တွေကတော့ဆန္ဒပြတဲ့သူတွေကိုရှောင်းစလီသေးလမ်းမကြီးပေါ်ကိုသွားလို့မရအောင်အနီးနားကလမ်းတွေကိုပိတ်ဆို့ထားလိုက်ပါတယ်။အဲ့ဒီနီးဝန်းကျင်မှာမော်တော်ကားတွေသွားလာခွင့်ကိုတော့စနေနေ့နောက်ပိုင်းမှာလုံခြုံရေးတပ်ဖွဲ့ဝင်တွေဘက်ကပြန်ပြီးတော့ဖွင့်ပေးခဲ့ပါတယ်။လူပေါင်း 32,000 လောက်ပါဝင်ခဲ့တဲ့စနေနေ့ကဆန္ဒပြမှုတွေအတွင်းလူပေါင်း100လောက်ကိုဖမ်းဆီးထိန်းသိမ်းခဲ့ကြအောင်ပြည်သက်ပြည်ရေးဝန်ကြီးဌာနကလည်းသတင်းထုတ်ပြန်လိုက်ပါတယ်ခင်ဗျာ
။ VOA American တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တန်ကနေပြီးနိုင်ငံတကာသတင်းတွေကိုဆက်လက်တန်လွှင့်နေပါတယ်။လေဗနွန်နိုင်ငံတွင်းကနေပြီးနေဆက်ဖြတ်ကျော်တိုက်ခိုက်မှုတွေလုပ်ဖို့ရည်ရွယ်တဲ့ Hezbollah စစ်သွေးကြော်တွေရဲ့ဒီ6ခုမြောက်နဲ့အကြီးဆုံးမြောက်လှိုင်ကူတစ်ခုကို Israel ကနေပြီးတွေ့ရှိပြီးတော့ဖျက်ဆီးပစ်ခဲ့တယ်လို့ Israel စစ်ဘက်ကကြေညာလိုက်ပါတယ်။အဲ့ဒီမြောက်လှိုင်ကူကိုလေဗနွန်အိမ်တလုံးအောင်မှာတွေ့ပြီးတော့အဲ့ဒီကူဟာအစ္စရေးပိုင်နဲ့ထက်ကိုဖောက်လုထားတယ်လို့အစ္စရေးစစ်ဘက်ပြောခဲ့ရသူဂျိုနာသန်ခေါရီကတ်စ်ကတင်းဦးနေနေကပြောပါတယ်။လေဗနွန်နိုင်ငံမှာအခုလိုမျိုးဟစ်ဘိုလာတို့ရဲ့မြောက်လှိုင်ကူတွေကိုစုံစမ်းထောက်လှမ်းပြီးတော့ပျက်စီးပစ်တာတွေကိုဒဇမလကလေးကစပြီးတော့အစ္စရေးဘက်ကပြင်းထန်ထန်ဆစ်ဆင်လုပ်ခဲ့တာပါ။အဲ့ဒီလှိုင်ကောင်းတွေကနေပြီးတော့အစ္စရေးနိုင်ငံအတွင်းတိုက်ခိုက်မှုတွေလုပ်ဖို့စစ်သေးကြတွေကိုခိုးသွင်းနိုင်ဖို့ဟစ်ဘိုလာတို့ကကြိုးပမ်းနေတယ်ဆိုပြီးတော့အစ္စရေးဘက်ကယူဆထားပါတယ်။နောက်အစ္စရေးနဲ့ပတ်သက်တဲ့သတင်းပုတ်ကတော့အစ္စရေးအနေနဲ့စတူရနိုင်ငံအတွင်းမကြာခင်လုံးကလေကြောင်းတိုက်ခိုက်မှုတစ်ခုပြုလုပ်ခဲ့တာမှာဒါဟာအီရန်လက်နက်တွေကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တာဖြစ်တယ်လို့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟူးကပြောပါတယ်။ပြီးခဲ့တဲ့36နှစ်အတွင်းကဒမစကတ်နိုင်ငံတကာလေဆိပ်ကအီရန်လက်နက်တွေတူလောင်ထားတဲ့အီရန်လက်နက်တိုက်တွေကိုလေကြောင်းစစ်ဆင်မှုတွေလုပ်ခဲ့တယ်လို့တနင်္ဂနွေနေ့အစိုးရဖွဲ့ရဲ့အစည်းအဝေးအတွက်မှာအစ္စရေးဝန်ကြီးချုပ်နေတန်ယာဟူးကပြောပါတယ်။စတူရနိုင်ငံအတွင်းအခုလိုမျိုးအစ္စရေးတိုက်ခိုက်မှုဟာရှင်းစပါးပါလုပ်ရဖြစ်တယ်လို့လည်းအစ္စရေးဘက်ကဆိုပါတယ်။ဒါပေမဲ့လို့အစ္စရေးတွေဟာကြီးညာပြောဆိုတာမလုပ်ဘဲနဲ့ပြစ်မှတ်ထောင်ကနန်းလောက်ကိုတိုက်ခိုက်ခဲ့တယ်လို့ယာရုကထွက်တော်မယ့်အစ္စရေးစစ်တပ်ကြီးကဲတူဖြစ်တဲ့ဒုတိယဗိုလ်ချုပ်ကြီးဂတ်ဒီအီဆန်ကော့ကနယူးယောက်တိုင်းနဲ့တွေ့ဆုံမေးမြန်းကတည်းကပြောပါတယ်။အခုလိုတိုက်ခိုက်မှုတွေဟာဆီးရီးယားနိုင်ငံတွင်အီရန်တို့ရဲ့လောရက်ကိုတုံ့ပြန်ဖို့အစ္စရေးဘက်ကပိုင်းဖြတ်ထားချက်ဖြစ်တယ်လို့လည်းအစ္စရေးဝန်ကြီးချုပ်ကတင်းတင်းဒီနေ့မှာပြောပါတယ်။ဗြိတိန်ခြေဆိုင်ဆီးရီးယားလူခွေစောင့်ကြည့်မှုအဖွဲ့ကတော့ဒမတ်စကတ်မှာရှိတဲ့လေဆိပ်အင်းကြီးနဲ့ဒမတ်စကတ်တောင်ပိုင်းကကက်ရှဝါဒေသတစ်ဝိုက်မှာအစ္စရေးကနေပြီးတော့ပြစ်မှတ်ထားတိုက်ခိုက်မှုတွေလုပ်ခဲ့တယ်လို့ဆိုပါတယ်။
မြန်မာခွေရလူခွေရဖြစ်တယ်လို့ကနေဒါနိုင်ငံအနေနဲ့ခိုင်မာယုံကြည်ကြောင်းကနေဒါနိုင်ငံသားဝန်ကြီးကပြောကြားလိုက်ပါတယ်ဆော်ရီနိုင်ငံကမြန်မာငယ်လေးတူအသက်အန္တရာယ်ချင်းချောက်မှုခံရလို့ကနေဒါနိုင်ငံကိုထွက်ပြေးလာပြီးတဲ့နောက်မှာကနေဒါနိုင်ငံသားဝန်ကြီးကအဲ့လိုပြောကြားလိုက်တာပါထိုင်းနိုင်ငံကနေကနေဒါနိုင်ငံထိုရန်တိုမြို့ကိုစနေနေ့မနက်ကရောက်ရှိလာခဲ့တဲ့အသက်18နှစ်အရွယ်ရာဖ်ဟပ်မိုဟာမက်အယ်ကနန်ကိုကနေဒါနိုင်ငံသားဝန်ကြီး Christian Freeland ကတွေ့ဆုံခဲ့ပါတယ်။အသက်အန္တရာယ်ဆိုရင်မူကြောင့်မိသားစုစီကနေထွက်ပြေးလာခဲ့တဲ့သူမကိုကနေဒါနိုင်ငံကအခွန်အလမ်းပေးထားတာပါ။ကနေဒါနိုင်ငံကိုရောက်ရှိလာခဲ့ပြီးတဲ့နောက်သူမဟာသတင်းတော့တွေနဲ့ခေတ္တတွေ့ဆုံခဲ့ပြီးမှခီးလုံပန်းနေတာကြောင့်မီဒီယာတွေနဲ့စကားပြောဖို့တော့ငြင်းဆူခဲ့ပါတယ်။ Australia ပါဝင်တခြားနိုင်ငံတော်ပြင်များကလည်းသူမကိုအခွန်အလမ်းပေးဖို့ကိစ္စနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂဒုက္ခသည်အေဂျင်စီနဲ့စကားပြောဆူခဲ့ပါသေးတယ်။အကနာကူဝေးနိုင်ငံကနေထိုင်းနိုင်ငံဘန်ကောက်မြို့ကိုဇန်နဝါရီ9ရက်နေ့မှာရောက်ရှိခဲ့ပြီးထိုင်းနိုင်ငံကဝင်ခွင့်မပေးတာကြောင့်သူမဟာလေးစိတ်ကဟိုတယ်အခန်းမှာနေပြီးတော့ Twitter ကနေသူမရဲ့ဓာတ်ပုံတွေတင်ပြီးအခြေအနေကိုပြောပြခဲ့ရကနေကမ္ဘာတဝန်းအာရုံစိုက်တာကိုခံရပြီးထိုင်းအာဏာပိုင်တွေကလည်းနောက်ပိုင်းမှာ sorry နိုင်ငံကိုပြန်မလွတ်ပဲသူ့ကိုပြည်ဝင်ခွင့်ပေးခဲ့တာဖြစ်ပါတယ်။သူမိသားစုကသူမကိုညှဉ်းပန်းနှိပ်စက်ခဲ့တယ်လို့ဆွဆွဲလိုက်ပြီးတော့ sorry နိုင်ငံကိုပြန်ခေါ်ဖို့ထိုင်းနိုင်ငံကိုလိုက်လာခဲ့တဲ့သူမရဲ့ဖခင်ကိုလည်းတွေ့ဖို့အကနန်းကညှင်းဆိုခဲ့ပါတယ်ခင်ဗျာ။
ကုကုနိုင်ငံရဲ့အရှိမြောက်ပိုင်းမှာတော့ Ebola virus ကြောင့်လူပေါင်း600ကျော်ဖျားနာနေပြီးတော့368ဦးထက်မနည်းသေဆုံးခဲ့ကြတယ်လို့ကျန်းမာရေးတာဝန်ရှိသူတွေကကြေညာထားပါတယ်။ရောဂါကာကွယ်ဆေးပြီးတာပါဝင်ကျန်းမာရေးရဆောင်ရွက်မှုတွေရှိပေမဲ့လို့ဒေသတွေမှာရှိတဲ့ပိပခါတွေကြောင့်ရောဂါပိုးထိန်းချုပ်နိုင်မှုအတော့ကိုခက်ခဲနေတယ်လို့သိရပါတယ်။ကုကုနိုင်ငံမှာ Ebola virus ကို1986ခုနှစ်ကပထမဆုံးချိန်စတွေ့ခဲ့တာဖြစ်ပါတယ်။ virus ပြန့်နေတဲ့ Ebola မြစ်ကိုအစွဲပြုပြီးတော့ရောဂါကလည်း Ebola ရောဂါဆိုပြီးတော့အမည်ပေးခဲ့တာပါ။အဲဒီကနေ2013ထိကိုယောဂအတွက်ကာကွယ်ဆေးရောကုသတာကိုမလုပ်နိုင်ခဲ့ပါဘူး။ဒါကြောင့်ယောဂရှိတဲ့လူမှုဝန်ကျင်ကိုထိန်းချုပ်တာမျိုးပဲလုပ်နိုင်ခဲ့ပါတယ်။ဒါပေမဲ့လည်းဒီယောဂဘုကသိပ္ပံပညာရှင်တွေကိုလေ့လာမှုတွေလုပ်ခဲ့ပြီးတော့ယောဂကိုဘယ်လိုထိန်းလဲဆိုတာနိလနဲ့ရှာကြပါတယ်။2013နဲ့2016ကြားမှာဒီသာအတွင်းမှာယောဂပြန်ပွားမှုတွေအကြီးအကျယ်ဖြစ်ခဲ့ပြီးတဲ့နောက်တော့ Ebola ယောဂကာကွယ်ဆေးတမျိုးကိုရှာတွေ့ခဲ့ပါတယ်။အဲဒီကာလအတွင်းယောဂကြောင့်လူပေါင်း11,000ကျော်သေဆုံးခဲ့ရတာပါ။ယောဂကာကွယ်ထုတ်လို့ရည်စိတ်ကဆေးထုတ်လို့ရည်စိတ်ကတော်ကြီးပြီးတော့ကိုကိုမရှိတဲ့ယောဂမျိုးစိတ်ကိုပဲကုသနိုင်ခဲ့တယ်လို့သိရပါပါခင်ဗျာ
။တနင်္ဂနွေညပိုင်းအတွက်နောက်ဆုံးရသတင်းတွေကိုကိုသားညူဦးနဲ့ကိုရန်နိုင်တို့ပြောပြပေးခဲ့ရပါရှင်။အခုအရင်ဆုံးမြန်မာနိုင်ငံဆိုင်ရာထိတ်တန့်ရောက်သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးခြင်းပါတယ်။ခုနှစ်နှစ်ကြာရပ်ဆိုင်ခဲ့ရတဲ့မြစ်ဆုံရေအားလျှပ်စစ်စီမံကိန်းနဲ့ပတ်သက်ပြီးကချင်ဒေသခံပြည်သူတွေဘက်ကစန့်ကျင်ကန့်ကွက်မှုရှိကြောင်းနဲ့စန့်ကျင်ကန့်ကွက်သူတွေဟာပြည်ပကလူတွေနဲ့အဖွဲ့အစည်းတွေဖြစ်တဲ့ဆိုတော့မြန်မာနိုင်ငံဆိုင်ရာတရုတ်တန်ယုံရဲ့ထုတ်ပြန်ချက်အပေါ်ကချင်ငင်းငယ်လှုပ်ရှားသူတွေနဲ့တဘာဝပတ်ဝန်းကျင်အရေးလှုပ်ရှားသူတွေကလက်မခံဘဲပယ်ချလိုက်ပါတယ်မြစ်ဆုံအရေးဟာအလုံးနဲ့သက်ဆိုင်တဲ့အရေးဖြစ်တဲ့အတွက် NLD အစိုးရအနေနဲ့ဒီစီမံကိန်းဆက်လုပ်တဲ့မလုပ်တဲ့လူမှုသဘောထားပြည်သူဆန္ဒကိုကောက်ခံတင်နေလို့လည်းတိုက်တွန်းကြပါတယ်အသေးစိတ်ကိုမဆုမုံကတင်ပြပေးထားပါတယ်ရှင်
ဟုတ်ပါတယ်မြန်မာနိုင်ငံဆိုင်ရာတရုတ်တမ်မကြီးရဲ့2018ဒီဇင်ဘာလတုန်းကသူသွားခဲ့တဲ့ကချင်ပြည်နယ်မြစ်ကြီးနားခီးစဉ်အတွင်းကချင်နိုင်ငံရေးပါတီအတီးဒီအရက်ဖက်လူမှုအဖွဲ့အစည်းတွေနဲ့တွေ့ဆုံခဲ့တာတွေနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံဆိုင်ရာတရုတ်တမ်ယုံရဲ့ထုတ်ပြန်ကြေညာချက်ထွက်ပေါ်လာတာဖြစ်ပါတယ်တရုတ်နိုင်ငံအနေနဲ့မြန်မာပြည်ရဲ့ငြိမ်းချမ်းရေးဖြစ်စဉ်မှာတက်နိုင်သမျှတွန်းအားပေးဆောင်ရွက်နေကြောင်းနောက်ကချင်ပြည်နယ်တွင်မွေးစည်းဝါတိုက်ဖျက်ရေးလုပ်ငန်းတွေမှာပူးပေါင်းဆောင်ရွက်နေသလိုကချင်စစ်ပြေးဒုက္ခသည်တွေရဲ့အရေးလူသားချင်းစာနာမှုအကူအညီတွေပေးအပ်နေတာနေရရင်ကိုအမြန်ဆုံးပြန်လာနိုင်ရေးတွေကိုပါမြမအစိုးရတက်မတော့အဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်နေတယ်ဆိုတာကိုထည့်သွင်းပြောဆိုထားပါတယ်။ဒါပေမဲ့လို့တရုတ်မြန်မာပူးပေါင်းဆောင်ရွက်မှုတွေနဲ့အဓိကပြင်ဆိုင်နေရတဲ့အခက်အခဲကတော့ခုနှစ်နှစ်ကြာရပ်ဆိုင်ထားရတဲ့မြစ်ဆုံရေအားလျှပ်စစ်စီမံကိန်းပြဿနာဖြစ်ပြီးဒီမြစ်ဆုံစီမံကိန်းပြဿနာကိုမဖြေရှင်းမဲ့အကြကြီးအချိန်ဆွဲနေမယ်ဆိုရင်တရုတ်ကုမ္ပဏီတွေဘက်ကမြန်မာနိုင်ငံတွင်ရင်းနှီးမြှုပ်နှံမှုတွေကိုယုံကြည်စိတ်ဆိုးဝါးစွာထိခိုက်နိုင်ကြောင်းပြောဆိုထားပါတယ်။နောက်ကချင်ပြည်နယ်နဲ့မြန်မာဖွံ့ဖြိုးတိုးတက်ရေးအတွက်လုံလောက်တဲ့လျှပ်စစ်တအားလိုအပ်ပါကြောင်းနဲ့ကချင်ပြည်နယ်တွင်ကဒေသခံတိုင်းရင်းသားပြည်သူတွေကမြစ်ဆုံရေအားလျှပ်စစ်စီမံကိန်းကိုစန့်ကျင်ကန့်ကွက်မှုမရှိကြောင်းဒီစီမံကိန်းကိုစန့်ကျင်ကန့်ကွက်တာကပြည်ပကလူနဲ့အဖွဲ့အစည်းဖြစ်ကြောင်းဒါကြောင့်ကချင်ပြည်နယ်နိုင်ငံရေးပါတီတွေနဲ့လူမှုအဖွဲ့အစည်းတွေဘက်ကမြစ်ဆုံစီမံကိန်းကိုမစန့်ကျင်တဲ့သဘောထားကိုမြန်မာနိုင်ငံပြည်ထောင်စုအစိုးရကိုကိုယ်သဘောထားတင်ပြဖို့မျှော်လင့်ကြောင်းဒီကြေညာချက်ထဲမှာဖော်ပြထားပါတယ်။ဒီလိုမျိုးမြန်မာနိုင်ငံဆိုင်ရာတရုတ်တန်ယုံရဲ့မြစ်ဆုံစီမံကိန်းနဲ့ပတ်သက်ပြီးကချင်ပြည်နယ်တွင်းကဒေသခံတိုင်းရင်းသားပြည်သူတွေကဒီမြစ်ဆုံရေအားလျှပ်စစ်စီမံကိန်းကိုစန့်ကျင်ကန့်ကွက်မှုမရှိကြောင်းထုတ်ပြန်ချက်အပေါ်မှာတော့ကချင်ငြိမ်းချမ်းရေးလှုပ်ရှားသူတွေနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ရှားသူတွေကလက်မခံပယ်ချလိုက်ကြပါတယ်။မြစ်ဆုံစီမံကိန်းနဲ့ပတ်သက်ပြီးကချင်ပြည်သူလူထုဘက်ကဒဇိုက်မတ်မတ်စန့်ကျင်ကန့်ကွက်ခဲ့ကြောင်းနဲ့မြစ်ဆုံအရေးဟာအလုံးရဲ့အရေးဖြစ်တာကြောင့်ဒီမြစ်ဆုံစီမံကိန်းပြန်လည်စတင်မယ့်ကိစ္စကိုကန့်ကွက်ကြောင်းကချင်ငြိမ်းချမ်းရေးလှုပ်ရှားသူတဦးဖြစ်တဲ့ကချင်အမျိုးသမီးမတ်မေစပယ်ဖြူကအခုလိုပြောဆိုပါတယ်။
ကျမတို့ဒီတလောက်ကတော့ဘသူအားမှဒီမြစ်ဆောင်စီမံကိန်းကိုပြန်လုပ်ဖို့အတွက်ဒီလိုအကြောင်းဖိဆက်ကပဲဖြစ်ဖြစ်ပြန်လုပ်ဖို့အတွက်ကိုသဘောတူကြမှာမဟုတ်ပါဘူး။ဒါဟာဒေသခံတွေရဲ့သဘောထားလုံးဝမဖြစ်နိုင်ဘူးလို့ပဲကျမကတော့ပြောတင်တယ်။ အားကြောင့်လည်းဆိုတော့ကျွန်တော်တို့ကချင်အချင်းပြည်နယ်မှာရှိရဲ့ဒေသခံတွေပဲမဟုတ်ဘူးမြစ်ဆုံအရေးကကျွန်တော်တို့ကမိုင်ကန်လုံးရဲ့အရေးဖြစ်တယ်ပေါ့ဒေသခံတွေကဟိုသဘောတူရဲဆိုတဲ့ဟာကိုကျွန်တော်တို့ကတော့သူတို့ဘာအထောက်အထားနဲ့ပြောရလဲပေါ့နော်ဆိုတော့ကျွန်တော်တို့ဒီကချင်နေသေးလို့တဲ့အဲတချို့လှူရှာတဲ့သူတွေရောပြီးတော့ဒီတဘာဝပတ်ဝန်းကျင်ပေါ့နော်အထူးသဖြင့်ဒီမြစ်ဆုံအာစီမံကိန်းနဲ့ပတ်သက်ပြီးတော့လှူရှာတဲ့အရမ်းဒီမိုကရေစီရှိရလေကျွန်တော်တို့ဒီတလောက်ကတော့ဘယ်သူမှဒီမြစ်ဆုံစီမံကိန်းကိုပြန်လုပ်ဖို့အတွက်ဒီလိုအကြောင်းဖိဆက်တော့ပဲဖြစ်ဖြစ်ပြန်လုပ်ဖို့အတွက်ကိုသဘောတူကြမှာမဟုတ်ပါဘူ
း ARR မြစ်စည်းစိမ်မဲ့မြစ်ကြောင်းတခြားတဘာဝပတ်ဝန်းကျင်ပျက်စီးစေနိုင်တဲ့အပြင်စိုးကျိုးတွေဖြစ်နိုင်တာကြောင့်ဒီမြစ်ဆုံစီမံကိန်းကိုတဘာဝပတ်ဝန်းကျင်ထိန်းသိမ်းသူတွေကရောကချင်ပြည်သူလူထုအပါအဝင်မြမပြည်သူလူထုဘက်ကတခဲနဲ့ကန့်ကွက်ကြောင်းဆန္ဒသဘောထားတွေထုတ်ပြန်ခဲ့ကြပြီးဖြစ်တယ်လို့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့တစ်ခုဖြစ်တဲ့စိန်လန်းအမိမြေပတ်ဝန်းကျင်အဖွဲ့ရဲ့ဥက္ကဋ္ဌဦးဝင်းမျိုးသူကလည်းပြောပါတယ
်ဒါတော့တရုတ်နိုင်ငံတကတော့သူတို့ဘက်ကရင်းနှုံးနေသူဘက်ကစဉ်းစားရင်တော့လေသူတို့မှာနင့်နာတုံ့ရှုံးမှုတွေရှိတာညှင်းလို့မရတဲ့ဖြစ်ပဲလေဒါကြောင့်မလို့ဒါကိုသူတို့ကပြီးပြတ်ပေါ့နော်ဒါဆက်လို့မလားဆက်မလို့ဘူးလားဆိုရယ်ဆန္ဒရှိတာကတော့ဆရာတို့ကဘာမှအော်ကံကွက်ရအကြောင်းမရှိပါဘူး။ဟုတ်ဒါတော့ပြည်သူတွေရဲ့သဘောထားရဆုံးပြရမှာဖြစ်တဲ့အတွက်ကျွန်တော်တို့ ARB မြို့ရှိရင်းနဲ့မြို့နယ်တွေမှာဒါသူတို့ရဲ့ဌာနသဘောထားကိုကောက်ခံလိုက်ပေါ့ဟုတ်တယ်နော်။နော်သူပြုတ်တမ်းမှကြီးပြောလို့ကျွန်တော်ပြောလို့ပြည်တော်စုကိုအကြောင်းကြားပါလောက်နဲ့မဟုတ်ပဲနဲ့နိုင်ငံတော်ကိုကမကထလှုပ်ပြီးတော့ကျွန်တော်ပြောတယ်ဌာနခံယူပဲလုပ်ပြပါလို့ခင်ဗျာဒါတိုက်တွန်းပြောချင်ပါတယ်။
ကချင်ပြည်သူတွေပါဝင်မြန်မာတိုင်းနိုင်ငံလုံးအတိုင်းအတာနဲ့ဆန့်ကျင်ကန့်ကွက်ခဲ့ကြတဲ့အတွက်အမေရိကန်ဒေါ်လာ 3.6 ဘီလီယံတန်ဖိုးရှိတဲ့မြစ်ဆုံစီမံကိန်းကိုပြီးခဲ့တဲ့သမ္မတဦးသိန်းစိန်အစိုးရလက်ထက်တုန်းကယာယီရပ်ဆိုင်းခဲ့ရပြီးတဲ့နောက်တရုတ်မြန်မာနှစ်နိုင်ငံဆက်ဆံရေးကိုအဖို့အထည်ဖြစ်စေခဲ့တာပါပြီးခဲ့တဲ့2016ခုနှစ်တုန်းကသမ္မတဦးထင်ကျော်လက်ထက်တုန်းကလေလာစီးစစ်သုံးသပ်နိုင်မှုကိုလည်းကော်မရှင်တရက်ဖွဲ့စည်းပေးခဲ့ပါတယ်ဒီမြစ်ဆုံစီမံကိန်းမှာပါဝင်တဲ့ပညာရှင်တွေအနေနဲ့လေလာစီးစစ်အပိုင်းတွေအားလုံးပြီးလို့ NND အစိုးရထံကိုလည်းတင်ပြပြီးဖြစ်ပါတယ်ရှင်
မဆုမုံပြောပြပြီးခဲ့ရပါရှင်။အခုဆက်ပြီးတော့တနင်္လာနေ့ရက်ပတ်စင်ကဏ္ဍတစ်ခုဖြစ်တဲ့မြမရေးဆွေးနွေးခန်းကိုတင်ဆက်ပေးပါမယ်။မြမနိုင်ငံမှာမြေဓုအတွင်းပိုင်းကြောင့်မျိုးကိုလေ့လာပြီးငလျင်နဲ့ရေပီအန္တရာယ်တွေအတွက်အဖြေရနိုင်တယ်လို့အေယာဝတီမြစ်စည်းဝင်ရာကမ်းလွန်ပင်လယ်အနေအချောက်ကိုလေ့လာရင်နိုင်ငံဖြစ်တည်မှုသမိုင်းကိုတည်နိုင်ပါတယ်။ဂျပန်အနဝါဘူမိသိပ္ပံနဲ့နီးပညာဌာနကပညာရှင်ဒေါက်တာမိုးကျော်သူကိုဒေါခင်မျိုးတက်ကမြေမြန်ထားတာကိုနားဆင်ရပါမယ်ရှင်။
ကမ္ဘာမြေအတင်းပိုင်းရအကျောက်ပေါ့နော်အော်ဖီကိုလိုက်ဆုတ်ခေါ်တယ်ကြောက်သွားတယ်ကဗမာနိုင်ငံမှာလည်းရှိတယ်ဆိုတော့ဒီဗမာနိုင်ငံရဲ့ဒီဘယ်နေရာမှာရှိလဲဘာလို့စိတ်ဝင်စားဖို့ကောင်းလဲနည်းနည်းလေးပြောပြပေးပါ
ဟုတ်ကဲ့ကျွန်တော်ကအထူးပြုလေ့လာခဲ့တဲ့သူမဟုတ်တော့အတိအကျကြီးမဟုတ်ဘူးကျွန်တော်အချမ်းမြေတိတလောက်ပြောရတော့ရခိုင်ချင်းတောင်တန်းနာဂတောင်တန်းတကြောမှာရှိပါတယ်နောက်ပြီးတော့စကိုင်းပြည့်ရွေကြီးရဲ့မြောက်ဖက်တကြောမှာရှိပါတယ်အဲ့တော့ကျွန်တော်တို့ဘယ်လိုပြောမလဲဒီရခိုင်နာကတောင်တန်းကြီးဆိုတာကငလျင်အရမ်းများတယ်ဘာလို့လဲဆိုတော့ဒီအိန္ဒိယသမုဒ္ဒရာတိုက်ကြီးကအဲတိုက်ကြီးကဒီအာရှတိုက်ကြီးအောက်ကိုတိုးဝင်နေတဲ့အချိန်မှာဖြစ်လာတဲ့နောက်ဆက်တွဲဖြစ်ရတယ်ပေါ့နော်အဲ့ဒီပိုင်းရင်နောက်ပြီးစကိုင်းပြည့်ရွေကြီးရဲ့မြောက်ဘက်ပိုင်းမှာရှိနေဆိုစကိုင်းပြည့်ရွေပြည့်ရွေကြီးရဲ့လှုပ်ရှားမှုနဲ့ဘယ်လောက်ဆက်ဆက်မှုရှိမလဲဆိုတဲ့ဟာတွေအပိုင်းတွေဆိုတော့ကျွန်တော်တယံဇာတဆိုတာထက်ကိုဒီမြန်မာနိုင်ငံရဲ့ဒီဘယ်လိုခေါ်မလဲတဘာဝဘေးအန္တရာယ်အပိုင်းနဲ့ပတ်သက်ပြီးတော့သူတည်တနာတွေမှာတော်တော်လေးစိတ်ဝင်စားစရာအချက်လေးတိလာနိုင်မယ်လို့ထင်တယ်လေဆိုတော့အခုဟာကကျွန်တော်တို့ကကုန်းပေါ်ကဘူမိဗေဒအနေနဲ့ကြောက်တယ်ကိုဟို sample နမူနာယူပြီးဓာတ်ခွဲလေ့လာတဲ့အပိုင်းလောက်ပဲရှိတာဆိုတော့ကျွန်တော်ဒီချက်ပို့ပြီးတော့မြန်မြန်သိအောင်ဆိုပြီးတော့အောက်အနေအထိတူးကြည့်တဲ့ဟာမျိုးကျွန်တော်အိုမားနဲ့တစ်ဆင့်နီးပညာတွေကိုသုံးဖို့အတွက်ကိုစိတ်ကူးထားပါတယ
်ဟုတ်ကဲ့ဆိုတော့အခုလိုမျိုးပေါ့နော်ဒီမြန်မာနိုင်ငံမှာကဟိုဒီဒီ marine science လို့ခေါ်တဲ့ဒီပင်လယ်ကြီးအောက်နဲ့တူးတဲ့ဟာလာပတ်သက်ပြီးတော့ဗောနော်တိတ်ပြီးတော့တွန်းတွန်းကြဲကြဲမလောက်ကြသေးပါဘူးဆိုတော့ဒီဘာသာရက်ဟာဘလောက်ရေးပါလဲဟိုကိုမိုးကျော်သူကိုယ်တိုင်ဒီပါရဂူပွဲကိုဒီကတိုးတူဟိုကဂျပန်ကတက်ကတူမှာရေးထားဆိုတော့ဒီကနည်းနည်းလေးရှင်းပြပေးပါဒီကဘလောက်စိတ်ဝင်စားဖို့ကောင်းလဲဒီကဗောနော်ဒီကြော်လေးလာခြင်းအပြင်ပါလေဟိုပေါ့နော်ဒီမြန်မာနိုင်ငံဆော့ဆော့ပြောသလိုကိုဗမာနိုင်ငံရဲ့နောက်ပိုင်းဟိုတဘာဝဘေးအန္တရာယ်အထိကိုပေါ့နော်ဒါတွေတွက်ချက်လို့ရဆိုတော့အဲ့ဒါနည်းနည်းလေးဆက်ဆက်ပြီးတော့ရှင်းပြီးတော့ပြောပြပေးပ
ါဟုတ်ကဲ့ခင်ဗျာကျွန်တော်ကဂျပန်ကိုသွားခဲ့တာလေဒီမြန်မာပြည်မှာ Marine Geoscience Marine Geology မရှိလို့ပထမဆုံးအနေနဲ့ပညာသွားယူပါဆိုပြီးဆရာတွေကညွှန်ကြားလို့ကျွန်တော်သွားပြထားပါဆိုတော့အဲ့ဒီအတိုင်းနဲ့သွားပြီးပညာယူလိုက်တဲ့အချိန်မှာခက်ခဲခဲ โอ้ช่วยสักแก่อะไรไปเนี่ยมีอะไรบ้างเนาะสิบเอ็มเอ็มแต่เกี่ยวกับเซเว่นสายเลยปีนี้พี่ตัวลุงยูยี่มันเองงานด้วยเป็นเนี่ยเอเรียเจียอีสี่เนี่ยมันเองงานด้วยกันอย่างกูยี่จีเลยสุดที่ลากี้อะไรเอ้าจะเอาคนเราเลยทุกที่ไปอ่ะเนาะจิโอฮาร์ซัดบ้างเนาะที่เงินเรียนนี่เราไม่สมัครมาเราแค่เงินเรียนยี่สี่ตัวเราจะนั่งเรื่องอันดับมันจะโอมาเลยที่จะขายไปเยอะเป็นเรื่องที่เสียงตัวละเงินเรียนนี่สี่ล้านเองเนี่ยสุดที่เนี่ยดีด้วยว่า ဒီလိုကိစ္စတွေကပြောရရင်တော့နည်းနည်းလေးလေ့လာရုံနဲ့လူတွေအများကြီးအသက်ကိုကယ်လို့ရမယ်ဆိုတဲ့အပိုင်းတွေပါနိုင်ငံသားအကူအညီတွေအများကြီးလည်းမလိုပါဘူးပြီးတော့နောက်အရာဝီမြေကြီးတစ်ခုပါအခုစကားဆက်ဆက်သွားလို့အခုကွန်ဖရင့်ကြီးမှာ အထူးတွေ့လိုက်ရတာပေါ့နော်ကျွန်တော်မြန်မာဆိုတဲ့ခေါင်းစဉ်လေးနဲ့ဆာချ်လုပ်ကြည့်လိုက်တဲ့အခါမှာအများကြီးတက်လာပါတယ်ဘာတွေတက်လာဆိုတော့အေယာရီမြေကျော်တခြားမှာပြပကပညာရှင်တွေအများကြီးပဲသူတည်တနာလောက်ထားပါဝန်ထမ်းကြီးအကောင်းလားမြန်မာသူတည်တနာပညာရှင်တယောက်နှစ်ယောက်ပဲပါတဲ့အပြင်ဘယ်လို့မှလာပြီးမတက်နိုင်ခင်ဗျဒီကိုလာပြီးဆိုတော့ပြပကပညာရှင်တွေအများကြီးကသူတည်တနာလုပ်နေဆိုတဲ့ဘောကအရန်က ဒီကနေ့ရဲ့မြဝချုံပေါ်ဒေတာပြီးတော့မှတခါအရင်မြဝချုံပေါ်လည်းဆက်ပြီးပြောရင်ဒီရှယ်ပေါ့နော်ကံယူတန်းတစ်လျှောက်မှာရေတိမ်မှာအခုကျွန်တော်ရေနံနဲ့သွားတောင်းနေထွက်တဲ့နေရာဒီမှာဆိုရင်ကအေရီဖန်လို့ခေါ်ပါတယ်ဒီပင်ပြတ်တောင်ပုံစံနဲ့ပေါ့နော်သူဒီသွားတဲ့နေရာကဒီအတန်ကြာကြောက်တဲ့အထူးကြီးအများကြီးရှိနေပြီးတော့အဲ့ဒီရဲ့ဖွဲ့စည်းပုံဘယ်လိုဖြစ်လဲဆိုတဲ့ဟာတွေကအ me, the wa mongani kawe wu dreadiki sile nyaji lulu yama makamya. Napanes lu hari garoda, when we yaw siwa idole yangonaki sile.
Okay. So, Mimanangama di Badayaka de Matonga devo, Rotonga on pari lupu lulevo, no? The Achigaro, Bumi Bira, Luana Nale Tabar, the Bumi Bira, Badayago, Kumoto di Pamavira, Tuavira, the Tekurima, Tuavira, the Nani Pini, Puchana Jaro, then Pyopiaviva, Mimananga Chini, Bono, Bumi Bira, Badayane, the Marine Local, the Pene, Gia.
ဆိုင်ရာလေးလာတဲ့ဖာသာရက်ကိုပေါ့နော်ဟိုဘလောက်များတိုးတက်မှုရှိနေအချိန်လေးနည်းနည်းပြောပြပေးပါဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒီတက်ကတူတွေကနှစ်ထောင်နဲ့၁၇ဆနှစ်လောက်မှာစပြီးတော့မရင်းဂျီယိုလော်ဂျီကိုသင်ကြားဖို့ဆိုပြီးတော့ပြဌာန်းဟိုသင်ကြားခွင့်ပေးတယ်ပေါ့နော်ဒါပေမဲ့မယူမနီယအဆင့်မဟုတ်သေးပါဘူးလေးဝေးစဉ်ဆက်လက်ကစ်နေတယ်ပဲခွင့်ပြုတာပါအဲ့အချိန်ကစပြီးတော့ ကတင်ထားတဲ့ကလေးတွေကကျွန်တော်က10ယောက်ကိုခေါ်လိုက်တယ်ဒီ10ယောက်ကသူတို့တက်ကူပြန်မှရင်900 800ယောက်သူတို့တင်ထားတယ်အဲ့ကလေးတွေကိုကျွန်တော်ကတစ်နှစ်ပမာပြူသွားရင်3ရက်သက်တိုက်မိုးလင်းမိုးချုပ်ပါအထူးတင်နာအနေနဲ့ပေးပါတယ်အထူးတင်နာဆိုတာကကျွန်တော်ကစာတင်နာမဟုတ်ဘဲသူတို့တင်ထားတဲ့အခြေခံပေါ်မှာဒီကလေးတွေစိတ်ဝင်စားမှုတိုးလာအောင်ပေါ့နော်ကျွန်တော်ပုံမြင်ပြောပြတာပါကျွန်တော်လက်ရှိကဘာပေါ်မှာလုပ်နေတဲ့ဘူမိဗေဒဆိုတာဘူမိဗေဒတစ်ခုတည်းမဟုတ်ဘူးဘူမိသိပ်ပံပါလာမယ်ယူပဗေဒပါလာမယ်ဓာတုဗေဒပါလာမယ်တခြားတမိုင်းတွေပထဝီတွေအကုန်ပါလာပြီးတော့ multi disciplinary ပေါ့နော်ဘက်ဆုံးကနေဆက်နွယ်ပြီးတော့လောက်ကြတဲ့သူတင်နာကဘလောက်ပြီးစိတ်ဝင်စားဖို့ကောင်းတယ်ဆိုတာဟာသူတို့ပြောပြပြောပြပြီးတော့မှသူတို့တွေကတော်လာတဲ့ကလေး generation တွေကိုတချို့ပြပြမွေးလာတဲ့ပုံစံမျိုးနဲ့ချဲလာတဲ့ဥစ္စာအခုဆိုရင်ငါနှစ်မြောက်သွားပြီပေါ့ခင်ဗျာပြောရရင်လူ2000လောက်အထိကျွန်တော်မွေးထားတဲ့အဆင့်လောက်တော့ရောက်သွားပါပြီဆိုတော့ variation ကအမျိုးမျိုးရှိပြီအားတက်စရာလည်းအများကြီးပါတကယ်တော်တဲ့ကလေးတွေကဘလောက်စနစ်ကမကောင်းခဲ့ဘူးပြောခဲ့ပြီတော်တဲ့ကလေးတွေတကယ်ကိုတော်တယ်ကြိုးစားတဲ့ကလေးအရမ်းကိုကြိုးစားခဲ့ကြတာဆိုတာလေ
ဟုတ်ကဲ့ဆိုတော့ဒီလိုမျိုးပေါ့နော်ဒီစိတ်ဝင်စားဖို့ကောင်းတဲ့ဗမာပြည်အတွက်လည်းအမတန်အကျိုးရှိမဲ့ဘာသာရပ်တစ်ခုပေါ့နော်အစိုးရဘက်ကပေါ့နော်ဒီပညာရေးဌာနအစိုးရဘက်ကဘာတွေပံ့ပိုးကူညီပေးဖို့လိုတယ်လို့ထင်ပါလဲ
ဟုတ်ကဲ့ခင်ဗျာဟိုအားလုံးသိကြတဲ့အတိုင်းပေါ့နော်ဒီမြန်မာပြည်အစိုးရဆိုတာလည်းဒီပြည်내ထူထောင်ရေးဆိုတဲ့အပိုင်းကိုအကြီးအကျယ်လုပ်နေရသူလည်းကဏ္ဍပေါင်းစုံနဲ့ရန်ကုန်အလုပ်များတဲ့အပိုင်းတွေရှိပြီမဲ့ဘယ်လိုခေါ်မလဲ coordination ပေါ့နော်မြန်မာလိုဘယ်လိုပြောရမလဲမသိဘူးဒီပညာရပ်တွေတစ်ခုနဲ့တစ်ခုက
ပူပေါင်းဆောင်ရွက်တ
ာဟုတ်ကဲ့ဆက်နွယ်နေတာဆိုတော့ပူပေါင်းဆောင်ရွက်မှုအရင်ရင်းကြည့်ပါလေအထူးသဖြင့်ကျွန်တော်ပြောချင်တာကတက္ကသိုလ်တစ်ခုတည်းကသူတင်စာလုံးလို့မရသလိုအစိုးရဌာနတစ်ခုတည်းကလည်းသူတင်စာလုံးလို့မရပါဘူးအဲ့တော့အားလုံးကမျှပြီးတော့ဘာလို့ဆိုတော့တကယ်သူတင်စာလုံးနိုင်မဲ့လူဆိုတာကတက္ကသိုလ်မှာရှိသလိုမျိုးသူတင်စာလုံးဖို့လိုအပ်တဲ့အဟာနဲ့ budget ရှိတာကအစိုးရဌာနတွေမှာရှိပါလေအဲ့တော့အစိုးရဌာနရဲ့တက္ကသိုလ်တွေရဲ့ပြီးတော့မှ public ကဏ္ဍကကုမ္ပဏီတွေရဲ့ ပူပေါင်းမဆက်နွယ်ပြီးလောက်ကြမယ်ဆိုရင်အញ្ញံကိုအကျိုးရှိမယ်ဆိုတာရေနောက်အခုပြပကနေပြီးတော့ကျွန်တော်တို့တွေအခုညီတွေအများကြီးလာတယ်နောက်ဆက်ဝင်လာလို့သူတွေလာလို့တယ်ဆိုရင်ရသလောက်ယူတာဖို့ပါယူတဲ့အချိန်မှာလည်းအကျိုးရှိရှိယူတာဖို့ပါပဲပညာယူဖို့ကရေးကြည့်ပါပစ္စည်းယူဖို့ကရေးမကြည့်ဆိုတော့ကျွန်တော်အဓိကပြောချင်ပါပစ္စည်းဆိုတာကနောက်ကြလေနောက်ကြလေပစ္စည်းကတန်ဖိုးဈေးသက်တာပြီးပစ လုပ်နိုင်အောင်စီစဉ်ပေးနိုင်မယ်ဆိုရင်တော့မှငွေအများကြီးစိုက်ထုတ်စရာမလိုဘူးဆိုတဲ့ဟာလေးပ
ါဟုတ်ကဲ့ဆရာပြောတော့ဒီနိုင်ငံရေးချလူတွေမြန်မာနိုင်ငံထဲမှာဒီကသူတတတည်းလာလောက်ကြရဲ့အချက်လက်တွေယူရဲဗမာတည်းကမသိကြဘူးနော်ဆိုတော့ဥပမာလေးနည်းနည်းပြောပြပေးပါလားဆိုတော့အစိုးရအနေနဲ့ဘာတွေလုပ်ရမလဲဆိုတော့သိပါအောင
်ဟုတ်ပါတယ်ခင်ဗျအဲ့ဒါအရန်ကိုအရေးကြီးတဲ့ကိစ္စပါကျွန်တော်ကတော့ပြောချင်တာထဲမှာလည်းပါပါတယ်နိုင်ငံတိုင်းနိုင်ငံတိုင်းပေါ့နော်တိုးတက်တဲ့နိုင်ငံတိုင်းရောကျွန်တော်အာဆီယံနဲ့ကအိန္ဒိယနိုင်ငံတွေရောကြည့်မယ်ဆိုရင်ဒီသုတေသနကိုအားပေးဖို့အတွက်ဆိုပြီးတော့နိုင်ငံတကာနဲ့ချိတ်ဆက်ဖို့ဆိုတာ centralize ပေါ့နော်ဒီပိုင်းတွေမှာဘဟုချုပ်ကင်မှုအရန်အရေးကြီးပါတယ်ဟောဆိုတနေရာတဲကိုအားလုံးလာမှသိနေမှအားလုံးကိုအဲ့လိုဘဟုချုပ်ကင်ပြီးတော့ information အားလုံးကဝင်လာပြီဆိုရင်အဲ့ကနေမှတခါအားလုံးကိုပုံမှန်လေးလေးမြင်နေတာဒါနဲ့အကုန်လုံးဖြန့်ပေးနိုင်မယ်ဆိုရင်မရှုပ်တော့ဘူးပေါ့နော်အားလုံးပြီးရင်အဲ့မှာအပြိုင်ဆိုင်နဲ့တကယ်ကိုပုံမှန်လေးလေးနဲ့အပြိုင်ဆိုင်ဝင်ပြီးတော့ရှောက်နိုင်ပြီးတော့တကယ်တော်တဲ့လူတွေကိုရွေးချယ်ခွင့်ပြပကိုရောပေးပြည်တွင်းကနေလည်းလှုပ်ခွင့်ရမယ်ဆိုရင်ကနိုင်ငံအတွက်ကအရန်ကိုအကျိုးရှိမဲ့ကိစ္စပါဒါငွေကုန်ကြေးကျဖြစ်မဲ့ကိစ္စလည်းမဟုတ်ဘူးအဲ့ကြောင့်အဲ့ဒီကိစ္စကိုတော့ကျွန်တော်အများဆုံးလှုပ်စေပေးစေခြင်းပါတယ်အထူးသဖြင့်ပညာရေးမှာပြောရရင်တော့ဒီလိုဥစည်းဌာနတစ်ခုကနေပြီးတော့နိုင်ငံသားပညာတော်တင်ကိစ္စကိုကွန်ထရိုးလုပ်တယ်ဆိုတဲ့ကိစ္စကဘယ်လိုမှမလုပ်သင့်တော့တဲ့ကိစ္စတစ်ခုပါ
အမှုချုပ်သူဆက်ဆိုပြောသွားတဲ့အချိန်မှာပေါ့နော်ဒီမြန်မာနိုင်ငံရဲ့မြေဝချုံပေါ်ဒီ AIW မြေဝချုံပေါ် data ကိုလူတိုင်းကတိတ်စဘာတလွှာစိတ်ဝင်စားကြတယ်လို့ပြောပါတယ်နော်ဆိုတော့ဒီဟာလေးနဲ့ပတ်သက်ပြီးတော့နည်းနည်းလေးရှင်းပြပေးပါဘာတွေလေ့လာဖို့လိုတယ်ဒီ AIW မြေကနေစီးဆင်းလာတဲ့ဟိုဟာနှုံးနယ်ကြီးကြတဲ့ data မှာပေါ့နော်ဘာတွေလုပ်ဖို့လိုတယ်နည်းနည်းရှင်းပြပေးပ
ါဟုတ်ကဲ့ခင်ဗျာဒီအစီအစဉ်နဲ့ပတ်သက်တဲ့ဟာမျိုးပေါ့နော်ကျွန်တော်ပထမဆုံးမြန်မာနိုင်ငံနဲ့သုတေသနအောင်စိတ်ဝင်စားအောင်ဖြစ်လာတာ2004ခုနှစ်ကပါဒီအာရှတစ်ခုလုံးမှာ Delta ဆိုတဲ့ project အကြီးတစ်ခုဂျပန်ကနေဦးဆောင်ပြီးလုပ်ကြတာအရန်ကိုအောင်မြင်သွားပါတယ်အဲ့ဒီအချိန်မှာအဖွဲ့အစည်းကမြန်မာနိုင်ငံကအေယာဝတီမြစ်တစ်ခုပဲကျန်နေတယ်ကဘာဝရှိသမျှမြစ်ပေါ့နော်အဲ့လောက်ဒီကီလိုမီတာ1000နဲ့ရှည်တဲ့ scale ထဲမှာဆိုရင်ကျန်နေပြီးတော့မှဒီ AR fan ဆိုတဲ့ဟာဆိုတာဒီအနေနဲ့ကြာတာအရန်ကိုများတယ်ဒီဟီမာလေးယားနေပြီးတော့ဟိမဝန္တာနဲ့တယ်လာလိုက်တဲ့အနေတွေကအရှည်ကြီးဖြတ်ပြီးတော့မှ data မျိုးစုံကိုဖြတ်ပြီးမှရောက်လာတာဆိုတော့အဲ့လိုဟာမျိုးသူတည်တနာကိုအရန်ကိုလှုပ်ချင်တဲ့အတွက်ကြောင့်ဆက်သွယ်ပေးပါဆက်ပေးပါဆိုတဲ့ဥစ္စာနဲ့ကျွန်တော်စခဲ့တာပါအဲ့ဒီသူတည်တနာကိုစိတ်ဝင်စားတာဆိုတော့အခုနောက်ဆုံးအနေနဲ့ကျွန်တော်တို့ဘယ်လိုလောက်ထိကိုစိတ်ကူးထားလဲဆိုတော့မြေကြီးတစ်ခုလုံးကတည်လာတဲ့ဟာကိုမြေကြီးတစ်ခုလုံးမှာကျွန်တော်သူတည်တနာလုပ်မယ်ဆိုရင်လူထောင်တစ်ထောင်သုံးပြီးတော့ဆယ်နှစ်လောက်တော့ကျွန်တော်မပြီးနိုင်ဘူးခင်ဗျငွေလည်းအများကြီးကုန်တယ်အဲ့တော့ဂရုပောက်ကလည်းကျွန်တော်စောင့်တယ်လို့ပါပဲပြန်ဆောင်တယ်လို့ပေါ့နော်ကျွန်တော် error မြစ်ကဒီ shell မှာထွက်လာလိုက်ရင်အခုရေနံ twin တူးထားတဲ့တူးထားတယ်ရှိတယ်ဒါပေမဲ့အဲ့ twin က data တွေကိုကျွန်တော်မသိသေးဘူးအဲ့မှာစောင့်ပြီးတော့မီတာ900မီတာ1000တူးလိုက်တယ်ဆိုရင်နှစ်ကတန်းနဲ့ချီတဲ့ဟာကြီးတစ်ခုလုံးကိုကျွန်တော်တို့အခုတက်ခွဲတဲ့ဤပညာရလည်းအရန်ကိုကောင်းနေတာမှုန့်လို့တက်ခွဲလိုက်တယ်ဆိုရင်ကျွန်တော်တို့ကတမီတာချင်းတမီတာချင်းတစ်စင်တမီတာတစ်စင်မီတာတစ်နှစ်ချင်းတစ်နှစ်ချင်းရဲ့ပမိုင်းကိုကျွန်တော်တို့အတိအကျပြီးရအောင်အဲ့တော့ကဘာကြီးဆိုတာပေါ့နော်ကျွန်တော်တို့မြန်မာနိုင်ငံကြီးရဲ့ကျန်ခဲ့တဲ့နှစ်တောင်တသိန်းတသန်းကနေပြီးဖြစ်ခဲ့တဲ့အပြောင်းလဲတွေကျွန်တော်တို့အကုန်လုံးပြောနိုင်မယ်ပြောနိုင်တယ်အစီကျွန်တော်တို့ဘလောက်ထိစိတ်ကူးရင်လာလဲဆိုရင်မြို့ပြလေဘလို့ဖြစ်လို့ပျက်စီးသွားပြီဘလို့တိုးတက်လာရတယ်ဆိုတဲ့ဟာပါရာသီဥတုနဲ့ဆက်နေပြောနိုင်တဲ့အဆင့်ထိတော့ကျွန်တော်စိတ်ကူးရင်ထားပါတယ
်အခုလုံးအတိတဲ့ဘဝတူတာတွေမျှဝေပြတဲ့အတွက်ဦးမိုးကျော်သူအရင်ကျေးဇူးတင်ပါတယ
်ဟုတ်ကဲ့မျိုးတဲ့စီစဉ်တင်ဆက်ပေးထားတာပါရှင်VOA ကနေအခုထုတ်လွှင့်တဲ့ဒီစီစဉ်ကို VOA ရဲ့ internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာတိုက်ရိုက်နားဆင်နိုင်တယ်လို့ VOA ရဲ့ Facebook ဆာမျက်နှာ VOA Burmese News မှာလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်သွားမှာမို့စောင့်မျှော်ပြီးတော့နားဆင်ကြပါအောင်ရှင
်။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း 6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့ line to second 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ line to 19 25 32နဲ့စနေတနင်္ဂနွေမှာ line လက်မီတာ190ကပါခံယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာ line to မီတာ25 32နဲ့ line လက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။အခုမြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။ VOA ရဲ့တနင်္ဂနွေနေ့ညပိုင်းအစီအစဉ်တွေကိုည10နာရီအထိလိုင်းဒိုမီတာ19 25 32နဲ့လိုင်းလက်မီတာ190ရူကနေဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုစတိုက်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ယူဘက်မှာတော့ပြည်တွင်းသတင်းသုံးသပ်ချက်နဲ့အတူမြမပီမပေးစာများကဏ္ဍနဲ့ကဘာတလွားထူးခြားစံပြသတင်းများအစီအစဉ်ကိုလည်းတင်ဆက်ပေးပါမယ်။အခုအရင်ဆုံးတော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနှားဆင်ရပါမယ်။AA ရခိုင်လက်နက်ကိုင်အဖွဲ့ကရခိုင်ပြည်နယ်ကရဲကင်းစခန်း၄ခုကိုမြမလွတ်လပ်ရေးနှစ်ပတ်လည်နေ့မှာဝင်ရောက်တိုက်ခိုက်ခဲ့ပါတယ်။ရခိုင်ပြည်နယ်ရဲက AA လက်နက်ကိုင်အဖွဲ့နဲ့ပတ်သက်လို့အစိုးရတပ်မတော်နဲ့လွှတ်တော်တို့ရဲ့သဘောထားကဘယ်လိုဖြစ်ပါမလဲ။ဒေါက်ဆန်းစုကြည်ဦးဆောင်အကောင့်ထဲပေါ်နေတဲ့ငင်းချင်းရေးကိုထိခိုက်စေနိုင်လားဆိုတာတွေကိုဒီတစ်ပတ်ပြည်တွင်းသတင်းသုံးသပ်ချက်မှာသတင်းစာဆရာဦးစီသူအောင်မြင့်ကဆွေးနွေးတင်ပြထားပါတယ်။မတ်အင်ဂျင်နိုင်ကကူညီတင်ဆက်ပေးထားပါရဲ့ရှင်။
ဒီရပိုင်းစိတ်ဝင်စားဖို့အကောင်းဆုံးသတင်းကတော့မြမလွတ်လပ်ရေးနှစ်ပတ်လည်နေ့မှာအေးအေးရခိုင်တပ်ဖွဲ့ကနေရခိုင်ပြည်နယ်ကရဲကျင်းစခန်း၄ခုကိုတပြိုင်တည်းတည်းဝင်ရောက်တိုက်ခိုက်တာအဲ့ဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးအစိုးရတပ်မတော်ထိပ်ပြီးစီဝေးလို့အဲ့ဒီစီဝေးအကြောင်းညွန်ကြားရေးမှူးချုပ်ဦးစော်ထေကသတင်းစာရှင်းလင်းပွဲလို့စတဲ့သတင်းတွေပါပဲလွယ်လွယ်ပြောရရင်ရခိုင်အေးအေးတပ်ဖွဲ့နဲ့ဆက်ဆက်တဲ့သတင်းတွေလို့ပြောရင်လည်းရပါတယ်ရခိုင်ပြည်နယ်ကအေးအေးတပ်ဖွဲ့ရဲ့နောက်ဆုံးအခြေအနေအေးအေးတပ်ဖွဲ့နဲ့ပတ်သက်ပြီးအစိုးရတပ်မတော်လွှတ်တော်ရဲ့သဘောထားဘလို့ဖြစ်မလဲဒေါက်ဆန်းစုကြည်ဦးဆောင်ကောက်ထဲပေါ်နေတဲ့ငင်းညာရေးကိုရောထိခိုက်စေနိုင်သလားဆိုတာကုရပလေးလာဆွေးနွေးကြည့်ကြရအောင်ပါ
ဇန်နဝါရီလ4ရက် AA တပ်ဖွဲ့ရဲ့ရဲစခန်းတွေကိုဝင်ရောက်တိုက်ခိုက်မှုမတိုင်ခင်အချိန်ကတပ်မတော်ကောက်ဝေးဦးစီးချုပ်ရုံးကစစ်တိုင်း5တိုင်းမှာလေးလကျော်ကြာအပြစ်ခံရထားမဲ့အကြောင်းကြေညာထားခဲ့ပါတယ်ဒါပေမဲ့အဲ့ဒီတည်းမှာ AA ရခိုင်တပ်ဖွဲ့အခြေချထားပြီးတပ်မတော်နဲ့တိုက်ပွဲတွေဖြစ်ပွားနေစေဖြစ်တဲ့ရခိုင်ပြည်နယ်မပါဝင်ခဲ့ပါဘူးတပ်မတော်ရဲ့အပြစ်ရဲ့ကြေညာချက်မှာရခိုင်ပြည်နယ်နဲ့ကြံတိုင်းနယ်ပြည်နယ်တချို့မပါဝင်တဲ့ကိစ္စ KIA ကချင်လက်နက်ကိုင်အဖွဲ့အပါအဝင်အခြားတိုင်းသားလက်နက်ကိုင်အဖွဲ့တချို့ကထောက်ပြပြောဆိုမှုတွေရှိခဲ့ပါတယ်ကချင်ကိုကန့်တအောင်ပလောင်နဲ့ရခိုင် AA လေးဘွဲ့ပေါင်းထားတဲ့မြောက်ပိုင်းမဟာမိတ်အဖွဲ့ကတော့ကြေညာချက်တစ်စောင်ထုတ်ပြန်ခဲ့ပြီးအဲ့ဒီထဲမှာအခြားအချက်တွေနဲ့အတူရခိုင်ပြည်နယ်မှာရခိုင် AA တပ်ဖွဲ့ကိုထိုးစစ်ဆင်နေတာတွေကိုရက်ဆိုင်ပေးဖို့တောင်းဆိုလိုက်ပြီးအဲ့ဓာရီအကောင့်ထဲပေါ်ပါမှသူတို့မြောက်ပိုင်းမဟာမိတ်အဖွဲ့ဘက်ကနေစစ်စင်ရေးလှုပ်ရှားမှုတွေကိုရက်ဆိုင်သွားမယ်အကြောင်းဆိုပြီးတောင်းဆိုပါတယ်ဒီထုတ်ပြန်ချက်အရရခိုင်ပြည်နယ်ကတပ်မတော်ရဲ့စစ်စင်ရေးလှုပ်ရှားမှုတွေရက်ဆိုင်မပေးတာကြောင့်အခုလိုလွတ်လပ်ရေးနှစ်ပတ်လည်နေ့မှာရဲကင်းစခန်း၄ခုကိုတပြိုင်နက်တည်းတိုက်ခိုက်တုတ်ပြန်လိုက်တာဖြစ်နိုင်ပါတယ်တိုက်ခိုက်မှုနဲ့ပတ်သက်ပြီးတပ်မတော်ဘက်ကထုတ်ပြန်ရမှာအေအေတပ်ဖွဲ့ဘက်ကအင်အား300ဝန်းကျင်လောက်ပါဝင်ခဲ့တယ်လို့ဆိုပါတယ်တိုက်ခိုက်မှုအပြီးထုတ်ပြန်ခဲ့တဲ့တပ်ပုံတွေမှာရဲစခန်းနေရည်နဲ့အမိုးတွေမှာကြီးစံရစကားပေါက်တွေလို့ဖြစ်နေတာကိုကြည့်ရင်အေအေအဖွဲ့ဟာလက်နက်ငယ်အပြည့်အစုံနဲ့ကြီးအားအများကြီးအသုံးပြုတိုက်ခိုက်ခဲ့တာတွေ့နိုင်ပါတယ်ဒါဟာရခိုင်ပြည်နယ်မြောက်ပိုင်းမှာအာစာအကြမ်းဖက်အဖွဲ့ရဲ့တိုက်ခိုက်မှုနှစ်ကြိမ်နဲ့အတော်လေးကိုခြားနာတာတွေ့ရပါတယ်ဒီဖြစ်စဉ်အပြီးနားလည်လို့ရနိုင်တာကတော့ရခိုင်ပြည်နယ်မှာအခြေချပြီးဖြစ်တဲ့ AA လက်နက်ကိုင်အဖွဲ့အင်အားဟာတည်တည်မောမောမဟုတ်တော့ဘူးဆိုတာမှန်းဆနိုင်ပါတယ်
။ဘယ်လိုပဲဖြစ်ဖြစ်ခုဆိုရင်ဒေါက်ဆန်းစုကြည်နဲ့ NLD အစိုးရရဲ့ခွင့်ပြုချက်ကိုလည်းရပြီဖြစ်လို့တပ်မတော်ဘက်ကလည်းရခိုင်ပြည်နယ်တွေက AA တပ်ဖွဲ့ကိုအသေးချာချေမှုန်းတာလုပ်နေပါပြီ။မေးစရာမေးခွန်းကတော့တပ်မတော်ကနေရခိုင်ပြည်နယ်တွေကနေ AA ကိုအပြီးတိုင်ချေမှုန်းပစ်နိုင်မှာလားဆိုတာပါ။လက်တော်နှစ်တွေအတွင်းဖြစ်ပျက်ခဲ့တဲ့အဖြစ်အပျက်တွေကိုကြည့်ရင်အဲ့လိုနှိမ်နှင်းမောင်းထုတ်ဖို့မလွယ်လောက်ဘူးလို့မှန်းဆနိုင်ပါတယ်။တကယ်တော့လွတ်လပ်ရေးရပြီးနောက်ပိုင်းကစအစိုးရအဆက်ဆက်ကိုရခိုင်တိုင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ပုံကံမှုရှိခဲ့ပါတယ်။ပထမဆုံးကတော့ကွန်မြူနတီပါတီတွေဦးဆောင်တဲ့လဝဲပုံကံမှုတွေဖြစ်ပြီးဆရာနာရှင်ဦးနေဝင်းလက်ထက်1969ခုနှစ်ဝန်းကျင်ရောက်တော့မှအ အမျိုးသားရေးလက္ခဏာဆောင်တဲ့ရခိုင်လက်နက်ကိုင်တပ်ဖွဲ့တွေထူထောင်ပုံကမှုလုပ်ခဲ့ကြတာပါဒါပေမဲ့ရခိုင်ပြည်နယ်ထဲမှာမဟုတ်ပဲ ALA နဲ့ ALB နှစ်ဖွဲ့စလုံးကချင်နဲ့ကရင်ပြည်နယ်တွေမှာဖွဲ့စည်းခဲ့ကြတာပါအဲ့ဒီအချိန်ကလေးကရခိုင်လက်နက်ကိုင်တပ်ဖွဲ့တွေရဲ့အဓိကရည်မှန်းချက်ဟာသူတို့လက်နက်ကိုင်တပ်ဖွဲ့တွေရခိုင်ပြည်နယ်ထဲမှာအခြေချရေးဖြစ်ခဲ့ပါတယ
်အဲ့ဒီလိုအခြေချနိုင်မှု1980ကျော်နှစ်တွေကရခိုင်တပ်ဖွဲ့တွေဟာထိုင်းနယ်စပ် KNU နယ်မြေကနေကရင်နီရှမ်းကချင်ပြည်နယ်ကိုနယ်စပ်နားကနေပတ်ဖြတ်တန်းပြီးချင်းပြည်နယ်ထဲကနေတဆင့်ရခိုင်ပြည်နယ်ထဲဝင်ရောက်ဖို့မိုင်ရာပေါင်းများစွာရှိတဲ့ခီးရှည်ချီတက်ပွဲကြီးဆင်နွှဲခဲ့ကြပါသေးတယ်။ဒါပေမဲ့ချင်းပြည်နယ်အဖက်မှာတပ်မတော်ရဲ့ခြေမုံနာကိုခံရပြီးခေါင်းဆောင်လဲကြဆုံတချို့ဖမ်းဆီးခံရပြီးထောင်ထဲရောက်ကုန်ပါတယ်။နောက်နှစ်ပေါင်း40နီးပါးကြာတဲ့အထိရခိုင်တပ်ဖွဲ့တွေရခိုင်ပြည်နယ်ထဲအင်းနဲ့အားနဲ့ခြေချလှုပ်ရှားတက်မတော်ကိုအန်တုတိုက်ခိုက်နိုင်တာမျိုးမရှိခဲ့ပါဘူး။နောက်ပိုင်း2009ခုနှစ် KIA ကချင်လက်နက်ကိုင်ငယ်မြေမှာဖွဲ့စည်းလိုက်တဲ့ရခိုင် AA တပ်ဖွဲ့ကတော့ပထမပိုင်းမှာမဟာမိတ်တွေနဲ့အတူတွဲပြီးတိုက်ခိုက်တာတွေလုပ်ပြီး2015ခုနှစ်ရောက်မှရခိုင်ပြည်နယ်မှာတက်မတော်နဲ့တိုက်ပွဲဖြစ်ပွားတဲ့သတင်းတွေစပြီးထွက်ပေါ်လာပါတယ်။တိုက်ပွဲတွေဇက်တိုက်ဖြစ်ပွားပြီးတဲ့နောက် 2016 April လကုန်မှာတော့ AA တိုက်ပွဲပြဿနာလွတ်တော်တဲ့အထိရောက်လာပါတယ်။အမျိုးသားလွတ်တော်တဲ့မှာရခိုင်အမတ်ဥဝေစိန်အောင်တင်လာတဲ့အဆိုကတော့မြမတက်မတော်နဲ့ AA လက်နက်ကိုင်အဖွဲ့တို့ကြားရခိုင်ပြည်နယ်တွင်းယခုတလောတကြော့ပြန်ဖြစ်ပွားနေတဲ့တိုက်ပွဲများကိုချက်ချင်းရက်စဲပြီး AA လက်နက်ကိုင်အဖွဲ့ကိုနိုင်ငံရေးအရာဆွေးနွေးပွဲသို့ဖိတ်ခေါ်တင်ကြောင်းတီထောင်စုအစိုးရအားတိုက်တွန်းကြောင်းဆိုတဲ့အဆိုပဲဖြစ်ပါတယ်။ဒီဆိုကိုတင်လာပြီးရဲ့နောက်တိလိုက်ရတာကတော့ရခိုင်နိုင်ငံရေးကောင်းဆောင်အားလုံးလူလူဟာ AA တပ်ဖွဲ့ရခိုင်ပြည်နယ်မှာအခြေချတာကိုထောက်ခံတယ်ဆိုတာတိလိုက်ရပါတယ်။ရခိုင်နိုင်ငံရေးကောင်းဆောင်တချို့က AA ရခိုင်ပြည်နယ်ရဲ့အခြေချဖို့ကြိုးစားတာကိုကိုမိခင်ဌာနကိုပြန်လာတာပါလို့ဆိုကြပါတယ်။လွတ်တော်ရင်းမှာတော့ရခိုင်အမတ်တွေနဲ့တက်မတော်သားအမတ်တွေပြင်းပြင်းထန်ထန်သဘောထားကွဲလဲခဲ့ပါတယ်။အဲ့ဒီအဆိုနဲ့ပတ်သက်ပြီးဆွေးနွေးတာတွေကိုဆုံးဖြတ်ချက်မချခဲ့ပဲမှတ်တမ်းတင်ယူလောက်လုပ်ပြီးနှစ်ဖက်တင်းမာမှုရော့ကြုံပဲလုပ်နိုင်ခဲ့တာပါဒီနေ့အချိန်ထိတက်မတော်ဘက်က AA တက်ဖွဲ့ရခိုင်ပြည်နယ်တဲ့အခြေချတာကိုလက်မခံနိုင်သေးပေမဲ့ AA တက်ဖွဲ့ကတော့ရခိုင်နိုင်ငံရေးသမားတွေနဲ့ရခိုင်တိုင်းရင်းသားအလွှာဆောင်ရဲ့ထောက်ခံမှုပိုရလာတာကိုတော့တွေ့မြင်လာရပါတယ်
နောက်ဆုံးအချိန်နေရရဲကင်းစခန်းတွေဝင်တိုက်ခံရလို့ AA ကိုဓာတ်မြတ်ထိုးစစ်ဆင်ရတယ်ဆိုပေမဲ့တက်မတော်ဘက်ကတော့တချိန်ချိန်မှာအပြစ်ခတ်ရပ်ပေးပြီး AA ကိုအတိမတ်ပြုနိုင်ငံရေးဆွေးနွေးပွဲဝိုင်းရောက်အောင်ခေါ်ယူဖို့လိုပါတယ်။အဲဒီလိုမှမလုပ်နိုင်ရင် AA အခြေဆိုင်ရာဒေသတွေမှာတိုက်ပွဲတွေဖြစ်ုံမကအစိုးရအခြေဆိုင်ရာဒေသတွေမှာပါမိုင်းထောင်တာ၊လုံခြံတာ၊ဖောက်ခွဲတာစတာတွေဖြစ်လာမဲ့အလားအလာတွေရှိသလိုမြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေရဲ့တုံ့ပြန်တိုက်ခိုက်မှုတွေလည်းပေါ်ပေါက်ကောင်ပေါ်ပေါက်လာနိုင်ပါတယ်။ဒရင်းသာရှင်လင်းဝဲမှာဦးစောထေးပြောသလိုစစ်ပွဲဟာရခိုင်ပြည်နယ်မှာပဲကွက်ပြီးဖြစ်ပွားနေဖို့တော့မဖြစ်နိုင်ပါဘူးတိုင်းပြည်ကိုအမှန်တကယ်ငြင်းချမ်းစေချင်ရင်တော့ရောက်တဲ့နေရာကနေတိုက်ပွဲတွေရက်ပြစ်ခတ်နေရတဲ့အဖွဲ့အစည်းတွေနဲ့စပွဲဝိုင်းတွေပေါ်မှာတွေးဆုံဆွေးနွေးအဖြေချတာကလွယ်ပြီးအခြားနည်းလမ်းမရှိနိုင်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ
်တရင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်ရင်းသုံးသပ်ချက်ပြီးမှာတော့မအေးတန်နာကျော်စီစဉ်တင်ဆက်နေကြမြန်မာပြည်မှပေးစာများခဏကိုနှားဆင်နိုင်ပါပြီရှင
်မင်္ဂလာပါရှင် VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာ Wi-Fi Facebook ပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါတော့မရှင်။နောက်ပိုင်းမှာတော့တိကျတဲ့သောရရှင်တွေအချင်းချင်းပေးပို့လာတဲ့မြန်မာတချင်းလေးတပုတ်ကိုမြစ်တာတိလက်ဆောင်ဖြစ်တဲ့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။ပထမဦးဆုံးတော့နှစ်တဲ့အတွက်မင်္ဂလာပါဆိုပြီးတော့နှစ်တဲ့မတိုင်ခင်ဒီဇင်ဘာလကလေးက Messenger မှာနှုတ်ခွန်းဆက်လာသူတယောက်ရဲ့စာကိုဖော်ပြပေးစီမှာလေ။သောရရှင်ဆမ်မွန်ဆိုတဲ့ Facebook account ပိုင်းရှင်နှုတ်ခွန်းဆက်လာတာပါ
။မင်္ဂလာရှိသောနှစ်သစ်ကို VOE ဌာနကြီးနဲ့ဒူ VOE ဝိုင်းတော်သားများ VOE ဝန်ထမ်းများနှစ်သက်နာဆင်အားပေးကြသော VOE ပရိသတ်များအားလုံးမင်္ဂလာနှစ်သစ်များကိုနောက်နှစ်တရားကျော်တိုင်ပျော်ရွှင်ကျန်းမာချမ်းမြေ့ခြင်းများစွာဖြင့်ကြုံတွေ့ဖြတ်သန်းနိုင်ကြပါစေကြောင်းဆုမွန်ကောင်းတောင်းအပ်ပါရခင်ဗျာ။ VOE ကြီးကဘာတီတွေ့တီမြဲအတွရှိတင်ကြအောင်မြင်ပါစေဗျာ။
ဟုတ်ကဲ့ပါဒီသောရရှင်ကိုကျမတို့ VOE အနေနဲ့လည်းအထူးကျေးဇူးတင်တယ်လို့မျို အခုစာရေးလာတဲ့သူအနေနဲ့2019ခုနှစ်ကမင်္ဂလာနှစ်သစ်တစ်နှစ်ဖြစ်ပါစေလို့ပြန်ပြီးတော့ဆုတောင်းပေးချင်ပါတယ်။တောင်ပေါ်သားလေးကျွန်တော်ဆိုတဲ့ Facebook account ဖိုင်ရှင်ကတော့ VOE ကိုအမြဲတမ်းနားထောင်ပါတယ်။သတင်းတွေကိုဒီထက်မကပို့ပြီးတော့တင်ဆက်ပေးနိုင်ပါစေကြောင်းဆုတောင်းပေးလိုက်ပါတယ်။ဟုတ်ကဲ့။အမြဲတမ်းနားဆင်အားပေးတဲ့ဒီသောရရှင်ကိုလည်းကျေးဇူးအထူးတင်ပါတယ်ရှင်။တင်မိုးလွင်ဆိုတဲ့သောရှင်ကတော့ VOE ကထုတ်ဝေတဲ့စာကြောင်များကိုဝယ်ယူဖတ်ရှုလိုပါတယ်။လမ်းညွန်ပေးနိုင်မလားခင်ဗျာ။ဟုတ်ကဲ့။Messenger မှာစာရေးလာလို့ Messenger ကနေပြီးတော့လည်းတိုက်ရိုက်စာပြန်ထားပါရဲ့နော်။ကျမတို့ VOE သတင်းဌာနကအစားဆောင်မထုတ်ဝေပါဘူး။ VOE ကတင်ဆက်တဲ့သတင်းတွေကိုဖတ်ရှုခြင်းနဲ့ဆိုရင်တော့ကျမတို့ရဲ့ဒီ internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာဖတ်ရှုနိုင်ပါတယ်ရှင်။အဲဒီမှာရုပ်မြင်သံကြားအစီအစဉ်ကိုလည်းကြည့်ရှုနိုင်ပါရဲ့။အဲဒီ internet စာမျက်နှာကိုတိုက်ရိုက်ဝင်မှုအခက်အခဲရှိတယ်ဆိုရင်တော့ဒီ Facebook ပေါ်က VOE Burmese News ဆိုတဲ့ကျမတို့ရဲ့ Facebook VOE မြန်မာပိုင်းစာမျက်နှာမှာတွားပြီးတော့သတင်းတွေကိုဖတ်ရှုလို့ရပါတယ်။နားဆင်ကြည့်ရှုလို့လည်းရပါတယ်เนาะ။အပိတဲ့အတွက်အထူးကျေးဇူးတင်ပါတယ်။ဦးထင်ထွန်းဆိုတဲ့ဒီတော်ရဆင်တယောက်ကတော့ VOE ကိုဟိုးရင်တွေကနားထောင်လာပါမှာ။အခုတော့သူက Facebook ကိုအသုံးပြု Messenger ကနေစာရေးလာတာပါ။ခင်ရဲ့အပြောင်းရွှေ့သဘောကိုလိုက်ပြီးတော့ဒီတော်ရဆင်လဲခင်နဲ့အညီလိုက်ပြီးပြောင်းလဲတဲ့ပုံရှိပါတယ်เนาะ။ဒီတော်ရဆင်က VOE ကိုနားထောင်လာတာဒေါ်မြင့်မြင့်ဆိုတော့လက်ထက်တည်းကပါတဲ့။နှစ်ပေါင်းများစွာကြာခဲ့ပါပြီ။အထူးကျေးဇူးတင်ပါတယ်။တော်ရှင်မင်းမင်းကမိကုန်းတစ်ခုမိလာပါလေ။ညာပိုင်းစီစဉ်တွေကိုကြည့်ရှုနားဆင်ခြင်းနဲ့ဘလို့ဖွင့်ရမှန်းမသိဖြစ်နေလို့ကျွန်တော်မှအခက်အခဲဖြစ်နေရပါလေ။ကျေးဇူးပြုပြီးအကြောင်းပြန်ပါလေ။ဟုတ်ကဲ့။ကျမတို့ VOA မြန်မာပိုင်း Facebook အစာမျက်နှာမှာအစီအစဉ်တွေကိုတိုက်ရိုက်နားဆင်ကြည့်ရှုနိုင်ပါလေ။ Radio ရောရုပ်မြင်သံကြားအစီအစဉ်ကိုပါတိုက်ရိုက်ထုတ်လွှင့်ပေးနေတာပါ။ Facebook ပေါ်က VOA Burmese News ဆိုတဲ့အစာမျက်နှာမှာတွားပြီးကြည့်ပါနော်။ရုပ်မြင်သံကြားကဆိုရင်တော့ကျမတို့ရုပ်မြင်သံကြားကနေညစဉ်ထုတ်လွှင့်ပေးပါတယ်ကျမတို့ရုပ်မြင်သံကြားအစီအစဉ်တွေကို DVV ရုပ်မြင်သံကြားအစီအစဉ်ကနေပြီးတော့လဲကျမတို့အစီအစဉ်ပြီးတဲ့ညမှာပဲထပ်ပြီးတော့ပြန်ပြီးတော့ထုတ်လွှင့်ပေးပါတယ်ရှင်ရေဒီယိုအစီအစဉ်တွေကိုတော့ကျမတို့ဒီရေဒီယိုမီတာလှိုင်းနေကနေပြီးတော့ဒီနေ့ကို3ချိန်မနေ့တစ်ခါညနေပိုင်းမှာတစ်ခါညပိုင်းမှာတစ်ခါတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ပြန်လွှင့်အစီအစဉ်နဲ့ဒီနေ့ကိုစုစုပေါင်း5ချိန်ထုတ်လွှင့်ပေးနေပါတယ်ရှင်ဒီနေ့နဲ့ပတ်သက်ပြီးရေးလာကြတဲ့သောရရှင်တွေထဲမှာတော့ဒီသောရရှင်တယောက်ရန်ကုန်နဲ့ပန်ကောက်ဆိုပြီးနှိုင်းရှင်ထားတဲ့အစီအစဉ်ကိုနားဆင်ပြီးတော့ရေးလာတဲ့သောရရှင်တယောက်ရဲ့စာကိုပြောပြပေးကြပါမယ်။ရဲသူရအောင်ဆိုတဲ့သောရရှင်ဖြစ်ပါတယ်။သူ့ရဲ့အမြင်ကတော့
လမ်းပန်းဆက်သွယ်ရေးကောင်းမှုကလည်းရေးကြည့်ပါတယ်။မြို့ပြတစ်ခုဖွံ့ဖြိုးဖို့အတွက်လမ်းပန်းဆက်သွယ်ရေးအစဉ်ပြေမှနေထိုင်သူတွေသွားလာရလွယ်ကူပြီးတော့မြို့ပြဖွံ့ဖြိုးမှုလည်းလှည့်မြန်လာပါလိမ့်မယ်။မိန်လာစနစ်ကလည်းတော်တော်ဆိုးပါတယ်။ရန်ကုန်မှာမိန်လာအညစ်အကြေးကိုနောက်ပေးလမ်းကြားတွေပဲပြည့်နေကြတာပါ။ပိုက်လိုက်နယ်တည်ချာချာစူးစီးရဲ့စနစ်လည်းမရှိပါဘူး။ပြီးရင်အနက်အသက်တွေယောဂဗျာပြဿနာတွေဖြစ်လာပါလိမ့်မယ်
။ဟုတ်ကဲ့ပါမြို့ကြီးတွေဖြစ်တဲ့ရန်ကုန်နဲ့ဘန်ကောက်နှိုင်းရှင်တဲ့အခါမှာလမ်းပန်းဆက်သွယ်ရေးအဓိကဖြစ်ပါတယ်ဆိုပြီးဒီသောရရှင်ရဲသူရအောင်သူ့ရဲ့အမြင်ကိုရေးလာတာဖြစ်ပါတယ်ရှင်။သောရရှင်ကမြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတာမှာတော့အဲ့ဒီကစာတချို့ကိုပြောပြပေးသွားခြင်းပါတယ်။ဒီအခုလောလောဆယ်မြန်မာနိုင်ငံအနောက်ပိုင်းရခိုင်ဒေသရပိုင်းမှာဖြစ်ပေါ်နေတဲ့မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်တပ်ဖွဲ့အကြားမှတိုက်ပွဲတွေနဲ့ပတ်သက်ပြီးတော့သောရရှင်တွေသူတို့ရဲ့အမြင်တွေကိုရေးလာကြတာပါ။ကျွန်တော်ရခိုင်ပြည်နယ်မြောက်ဦးနယ်ဇေယျဝရီကျေးရွာကမောင်ဖြူတန်းဖြစ်ပါတယ်ဆိုတဲ့သောရရှင်သူကတော့မြန်မာအစိုးရပြောခွင့်ရှိသူတူပြောသွားတဲ့အကြောင်းအရာကိုတုံ့ပြန်လာတာဖြစ်ပါလေရှင်
။ခုနှစ်ရက်နေ့ကသမရအိမ်တော်သတင်းစာရှင်းလင်းပွဲမှာဦးစော်ထေပြောသွားတဲ့ရခိုင်ပြည်သူတွေရခိုင်တပ်မတော်ကိုထောက်ခံတာရဲတန်းကရဲပါဆက်ပြီးထောက်ခံနေရခိုင်ပြည်သူတွေစိုးကြိုးကိုခံစားရမယ်ဆိုတဲ့ချင်းချောက်တဲ့စကားကရခိုင်ပြည်သူတရက်လုံးကိုချင်းချောက်သွားတာဗျ။ကျွန်တော်တို့ကိုအကြမ်းဖက်ချင်းချောက်တာပဲလို့ယူဆပါတယ်။လင်းမြန်တွေထုတ်သုံးမယ်ဆိုတော့ရခိုင်ပြည်ကိုစူပူအောင်ပိုလုပ်တဲ့လုပ်ရပါအစိုးရရဲ့ပြန်ကြားရေးရဲ့စစ်တပ်ရဲ့ကိုပြောလိုက်ပါခင်ဗျားတို့ယူများယူသွားကြပြီလားလို့
လောလောဆယ်ထိုင်းနိုင်ငံမှာရွှေပြောင်းအလို့သမားဖြစ်နေရောက်ရှိနေတဲ့ရခိုင်ပြည်နယ်ကမောင်ဖြူတန်းဒီသူ့ရဲ့အမြင်ကိုပြန်ပြောရေးသားတုံ့ပြန်လာတာဖြစ်ပါတယ်
ဒီလိုမျိုးဒီတော်ရရှင်ရဲ့ကိုပိုင်ထင်မြင်ယူဆခြင်းနိုင်ငံရေးအမြင်တွေကိုထုတ်ပေါ်ပြောကြားလာတဲ့အထက်မှာတော့ကျွန်တော်တို့ဗီအိုအေကနေပြီးတင်ဆက်ပေးတဲ့အစီအစဉ်တွေကိုနားဆင်ပြီးတော့သူတို့ရဲ့အမြင်တွေကိုတုံ့ပြန်ရေးသားလာတဲ့တော်ရရှင်တွေလည်းပါပါတယ်။တခုမျိုးတစ်ခါဦးလာထွန်းရဲ့စာကိုအရင်ဖော်ပြပေးကြပါမယ်။သူကတစ်ဖက်သက်အပြစ်ရစေရေးပဲလဲပါလဲဆိုတဲ့ကောင်းစဉ်န အစီအစဉ်ကတော်တော်ကောင်းပါတယ်ဒါပေမဲ့မျက်စိတော့နည်းနည်းဆက်တယ်ကြည့်လေကျွန်တော်ထင်တာကတော့ဗမာအုပ်ချုပ်သူလူတိုင်းစားသူပြင်စစ်တပ်ကအဲ့ဒီလို ethnic groups တိုင်းရင်းသားအဖွဲ့အစည်းလူမျိုးတွေဖောင်းပွာလာအောင်တပင်သက်သက်လုပ်တယ်လို့ကျွန်တော်ယူဆတယ်နောက်အဓိကအရေးကြီးတာက main actor ဖြစ်တဲ့ဗမာအုပ်စိုးသူလူတိုင်းစားကသမိုင်းကိုမမကန်ကန်မြင်တတ်မယ်လက်ခံမယ်ဆိုရင်နောက်ပြီးအမျိုးအမြင်ရှိမယ်ဆိုရင်တော့ကျန်တဲ့ဟာတွေလွယ်သွားပါလိမ့်မယ်တစ်ခုကမှန်တယ်ဆိုရင်နောက်တစ်ခုကမှန်ရမှာလေ1962ခုနှစ်ကစပြီးလူမျိုးစုတွေနဲ့ဖယ်ရွယ်ညီလာခံကိုဖျက်ခဲ့တာကစစ်တပ်လေစစ်တပ်ကအာဏာသိမ်းပြီးဖျက်ဆီးခဲ့တာစစ်တပ်ကအာဏာသိမ်းပြီးဆေးရနာကျင်စနစ်ကိုတည်ဆောက်ခဲ့တာအခုဆိုရင်ခိုင်ခိုင်မာမာနဲ့ဆေးရနာကျင်စနစ်ဆိုတာလုံးဝကိုမသိနိုင်လောက်အောင်ဖြစ်နေတော့လူတွေကထဲထဲဝင်ဝင်မစဉ်းစားရင်တော့ဘလို့မှမရိပ်စားမိနိုင်ကြဘူးဆိုတာထင်ထင်ရှားရှားတွေးလိုက်ရပါတယ
်ဟုတ်ကဲ့မြန်မာနိုင်ငံမှာစစ်အာဏာရှင်ကခိုင်မြဲခဲ့တာကြာလွန်လာပြီဖြစ်တဲ့အတွက်ကြောင့်မလို့အခုလောလောဆယ်စစ်အာဏာရှင်စနစ်အောက်ရောက်နေပါလားဆိုတာတော့မှမသိနိုင်လောက်အောင်လူတွေအနေနဲ့အသားတကျဖြစ်နေခဲ့ရပါပြီလို့ဒီတော်ရရှင်ဦးလာတွန်တကုံမျိုးတစ်သူရဲ့အမြင်ကိုပြန်ပြီးရေးလာတာပါကျမတို့ရဲ့ဒါရိုက်လေလိုင်းအစီအစဉ်ဒီဇင်ဘာလတုန်းကထုတ်လွှင့်ပေးခဲ့တဲ့ဒါရိုက်လေလိုင်းအစီအစဉ်တစ်ခုနဲ့ပတ်သက်ပြီးတော့သောရရှင်တယောက်ရေးလာတာကိုလည်းဖော်ပြပေးချင်ပါတယ်နော်။နော်ဂျာဂေါ်လူဆိုတဲ့သောရရှင်ရခိုင်ပြည်နယ်ကသောရရှင်ရခိုင်လူမျိုးရခိုင်နယ်ဝသောရရှင်ဖြစ်ပါတယ်။ဒါရိုက်လေလိုင်းအစီအစဉ်မှာရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာပြည်ပခန့်နဲ့ပတ်သက်ပြီးတော့ဆွေးနွေးသွားခဲ့တာကိုအမတမထောက်ခံပါတယ်လို့ရေးလာပါတယ်
။အိညာဒါရိုက်လေလိုင်းအစီအစဉ်မြန်မာနိုင်ငံကရိုဟင်ဂျာအရေးမှာ VOA ကိုဝေဖန်တိုက်ခိုက်တဲ့သူတွေများလာမယ်ဆိုတာကြိုတင်သိနေတယ်။ဒါပေမဲ့သတင်းကိုသတင်းတိုင်းအမြဲတင်ဆက်ပေးနေလို့ကျွန်တော်ကတော့ VOA ကိုအမြဲအားပေးထောက်ခံနေပါတယ်။မြန်မာနိုင်ငံမှာရခိုင်အရေးမှာမဟုတ်ပါဘူး။ကျွန်တော်တို့လို ethnic minority group တွေအထူးသဖြင့်ကချင်နဲ့ရှမ်းမြောက်ကအရေးတွေကိုမိမောင်းထိုးပြပေးနေလို့ကျေးဇူးတင်ရပါတယ်။ VOA ရဲ့မိမိတင်ဆက်ရတဲ့သတင်းလုံကားအတွက်ကိုယ့်အလုပ်ကိုတာဝန်ကျတဲ့အသံလွှင့်ဌာနအဖြစ်ကျွန်တော်တို့အမြဲတမ်းအားပေးရည်တည်နေပါတယ်ဆိုတာကိုအားပေးစကားလေးပြောပြရစီကျေးဇူးတင်ပါတယ်ဗျာ။ကျွန်တော်တို့ကချင်ပြည်နယ်မှာစစ်ပွဲတွေဖြစ်နေတဲ့လူခွေချိုးဖောက်ခံရမှုတွေနဲ့ဆစ်ဆောင်ဒုက္ခတဲ့အရေးတွေအင်မတန်မှဆိုးဝါးစွာဖြစ်နေတဲ့ဆိုတာကမ္ဘာမှာပြောတဲ့မြန်မာနိုင်ငံပြည်မကသူတွေအများစုမသိရှိသေးတာကျွန်တော်တို့ဝန်းနေစရာဖြစ်ရပါတယ်။ VOA ကိုရိုင်းစိုင်းစွာတုံ့ပြန်တိုက်ခိုက်သူတွေအမြင်မှန်အမြန်ဆုံးရပါစေလို့လည်းဆုတောင်းပေးပါတယ်ဗျာ
။မြန်မာနိုင်ငံမှာလူနည်းစုတွေအနှိမ်ခံနေရတဲ့ကာလကြီးမှာအခုလိုမျိုးဒီမီဒီယာတွေအနေနဲ့လည်းဝိုင်းပြီးတော့ပြောခံဝေဖန်ခံနေရတယ်ဆိုတဲ့ကိစ္စပေါ်မှာသူကရေးလာတာပါ။သရရှင်နော်ဂျာဂေါ်လူဖြစ်ပါတယ်။သောရရှင်ရဲ့ရင်ဖွင့်စာတွေကိုဒီတစ်ပတ်ဒီမှရရက်ချင်ပါရင်တေးတောင်းလာတဲ့သောရရှင်တွေကိုလည်းအလှည့်ပေးချင်ပါရဲ့ရှင်။ Tomorrow View မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ View ကနေပြီးတော့မြစ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။စာရိတ်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိတ်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါလိမ့်။အီးမေးလ်ပို့မယ်ဆိုရင် bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါလိမ့်။Facebook အသုံးပြုတဲ့သူတွေအနေနဲ့လဲကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလဲ Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်ခုဆက်ပြီးတော့သောရရှင်နဲ့တောင်းလာတဲ့မြစ်တာဒေးလက်ဆောင်တခြင်းတစ်ပုံနဲ့ဖြောပြပေးကြပါမယ်။သောရရှင်ချစ်ကိုဆိုတဲ့သောရရှင်မှာမင်္ဂလာပါ VOE ဝိုင်းတော်သူဝိုင်းတော်သားတွေအားလုံးကျန်းမာကြပါစေ။မြစ်တာဒေးလက်ဆောင်တောင်းကြပါမယ်။ရွာကတငယ်ချင်းစမ်းဦးအတွက်ပါတဲ့ဦးလေးပြူရဲ့ယုံကြည်ရာဆိုတဲ့တခြင်းလေးတောင်းဆိုကြပါမယ်။ဆိုပြီးတော့တငယ်ချင်းဖြစ်တဲ့ချစ်ကိုမြစ်တာဒေးလက်ဆောင်ပါလာပါလိမ့်ရှင်။ဒီတော့ဒီသောရရှင်တောင်းဆိုထားတဲ့ယုံကြည်ရာဆိုတဲ့လေးပြူတီဆိုထားတဲ့တခြင်းလေးဒီတစ်ပတ်ထုတ်လွှင့်ဖြောပြပေးကြပါမယ်နော်။
ဒီတိတောင်းတဲ့တော်ရရှင်ချစ်ကိုနောက်ပြီးတော့တငယ်ချင်းကိုစန်းဦးနဲ့ VOA တိတ်ချစ်တော်ရရှင်နဲ့အားလုံးဒီသချင်းလေးကိုနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြည့်ကြပါအောင်ရှင်။
ရှောင်းနေမှုတွေများစွာနေဆက်နေတောင်းကမိတော့ကြမှာလောင်ပေလို့တရားတွေများစွာကောင်းနေမှာပြင်းနေရှောင်းနေမှုတွေများစွာနေဆက်နေကောင်းကမိတော့ကြမှာလောင်ပေလို့တရားရင်းများစွာကောင်းနေမှာပြင်းနေဒါရင်းမင်းချုံရမှာပဲမပူနဲ့ဒါပေမဲ့ဒီစိတ်ကိုမလျှော့ပါနဲ့မင်းညှို့လင်းချက်များတစ်ချိန်ပြည်လာမှာလူတို့လားနေရှောင်းချရာတစ်ခုတွေ့အသက်ကိုယ်တော်စတည်ကြနာပဲဘာလို့ရှောင်းချီလေရှောင်းချီရတခုတွေ့ဆုံးနိုင်ရှောင်းလမ်းပါနေတော့ရောက်ပါပါ Why the way my mind to call it just by လဲကြတဲ့ချိန်တိုင်းမပြန်ထားဘူးနမမေးပါနဲ့ဓမ္မီရဲ့တိုက်ပွဲပဲတဲ့ဝဲရိုင်းမမတရားတော်ရှိဒါဆိုမင်းနိုင်ရမယ်တွေးမပြီးဦးမဲတော်မနောက်ပြန်မလဲပါနဲ့ဒူတော်ရာမြေရှောင်းချရာတစ်ခုတွေ့အသက်ကိုယ်တော်သတိကြနာမယ်မင်းရဲ့ဘဝကဘာကိုရှောင်းချတဲ့ရှောင်းချရာတစ်ခုတွေ့So may stop them by the need of your mother.
လေယူစီဆိုထားတဲ့ယုံကြည်ရာဆိုတဲ့တခြင်းမှနားဆင်ကြကြရပါမြန်မာနိုင်ငံနဲ့နိုင်ငံတကာရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ခြင်းပေးစာတွေယဉ်ဖွင့်စာတွေနဲ့ဒီတခြင်းကောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်မှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေရပါရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာမှာလည်းဓာတ်ရိုက်နားဆင်နိုင်ပါတယ်ရေဒီယိုကလည်းဓာတ်ရိုက်နားမထောင်လိုက်ရတဲ့သူတွေအနေနဲ့တော့ VOA ကလွှင့်ထုတ်ပေးတဲ့အစီအစဉ်တွေကို Internet ဆာမျက်နှာ Facebook ဆာမျက်နှာတို့မှာပြန်ပြီးတော့နားဆင်နိုင်ပါတယ်။ကျွန်တော်တို့ရဲ့ website လိပ်စာက bambis.voanews.com ဖြစ်ပါလိမ့်ရှင်။ VOA ကိုလည်းစာရေးကြပါအောင်နော်။တော်တော်ရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေရှင
်
မအီတနာကျော်စီစဉ်တင်ဆက်ပေးထားတာပါရှင်။အခုဆက်ပြီးဒီတစ်ပတ်ထူးခြားဆန်းပြသတင်းများအစီအစဉ်မှာတရုတ်နိုင်ငံဟာပင်းမြို့ကရေခဲပွဲတော်ကရေခဲနဲ့ဆောက်ထားတဲ့စားတောက်ဆိုင်အကြောင်းနဲ့မိဘတွေမင်္ဂလာဆောင်ပေးတဲ့ထုံးစံရှိတဲ့အိန္ဒိယမှာမိဘမဲ့ဇုံတွဲ60ကျော်စုပေါင်းမင်္ဂလာပွဲကျင်းပခဲ့တဲ့အကြောင်းတွေကိုမက်ခင်ဖြူထွေးနဲ့ကိုငင်းညံတို့ကတင်ပြပေးထားပါရဲ့ရှင်။တရုတ်နိုင်ငံမြောက်ပိုင်းဟာပင်မြို့မှာပြည်ထောင်ကျင်းပနေကြဖြစ်တဲ့35ကျော်မြောက်ရေခဲနဲ့နှင်းပွဲတော်ကိုဇန်နဝါရီလ5ရက်နေ့ကမီရှူမီဘန်းတွေပြဖောက်ဖွင့်လိုက်ပါတယ်။ရေခဲရုပ်ထုပေါင်း2019ရုပ်ထုလုပ်ထားပြီးတော့ညာဘက်ပြည်မှာလည်းမိအောင်ဆောင်ထွန်းညှိထားတာပါ။ဒီပွဲတော်ကိုတရုတ်နိုင်ငံကကမ္ဘာလှည့်ကြီးသွားမြင့်တေးအဖွဲ့ကဦးဆောင်ကျင်းပတာဖြစ်ပြီးလူမြောက်များဒီတပြိုင်နဲ့မင်္ဂလာဆောင်တဲ့ပွဲတွေရေခဲခန့်ထဲမှာရေကူးပြိုင်ပွဲတွေနဲ့ဆုံဟွာမြစ်ပေါ်မှာရေခဲပြင်လှဲစီးတဲ့ပွဲတွေလည်းကျင်းပခဲ့ကြပါတယ်။အဲဒီမျိုးမှာကမ္ဘာလှည့်ခီးသွွားပြီးအပန်းပြေစားတောက်နိုင်ဖို့အတွက်စားတောက်ဆိုင်တစ်ဆိုင်လုံးကိုရေခဲနဲ့ထုလုပ်ထားတဲ့ဆိုင်တစ်ခုလည်းရှိပါတယ်။အဲဒီဆိုင်မှာတော့ hot pot စားသုံးနိုင်တယ်လို့ဆိုင်ထွင်းပူချိန်ဟာရေခဲမှန်အောက်3ဒီဂရီမှာရောက်နေတာပါ။ဖြိုးရည်ရမကအနေနဲ့ဘီယာဆိုရင်လည်းစက္ကန့်20အတွင်းမှာပဲခဲသွားနိုင်တဲ့အတွက်အဲ့ဒီအများစုကရေခဲခွက်ကလေးတွေမှာ vodka အရက်ထည့်တောက်ကြရတာပါ။ဒီဆိုင်ကတော့မက်လာအထိဖွင့်ထားမှာပါရေခဲပွဲတော်ကိုဇန်နဝါရီလ5ရက်နေ့ကနေဖေဖော်ဝါရီလ5ရက်နေ့အထိကျင်းပမှာဖြစ်ပါတယ်ဒီရေခဲပွဲတော်ကို1983ခုနှစ်ကတည်းကစတင်ကျင်းပခဲ့တာဖြစ်ပြီးတော့ကမ္ဘာအနှံ့ကလူသန်းပေါင်းများစွာလာရောက်လည်ပတ်ကြပါတယ်ရှင
်အိန္ဒိယနိုင်ငံနောက်ပိုင်းဂူဂျရက်မြို့မှာလူငယ်ဇုံတွဲပေါင်း62ဆွဲကိုတပြိုင်တည်းလက်ထပ်ပေးခဲ့ပါတယ်အိန္ဒိယနိုင်ငံရဲ့မင်္ဂလာလက်ထပ်ပွဲတွေဟာကုန်ကျစရိတ်များပြီးငွေရရဲ့ဇုံတွဲတွေအတွက်အခုလိုလက်ထပ်ပွဲကျင်းပနိုင်ဖို့ရုန်းကန်ကြရတာပါအ အထူးသဖြင့်မိဘမဲ့လူငယ်တွေမိဘတဦးမရှိတော့တဲ့မိသားစုတွေမှာပို့ပြီးခက်ခဲတတ်ပါတယ်။အဖေအမေကငွေကြေးစိုက်ထုတ်မပေးနိုင်တဲ့အခါအခုလိုမျိုးပတ်ဝန်းကျင်အတိုင်းဝိုင်းကကူညီတဲ့အနေနဲ့ဝိုင်းဝန်းပြီးတော့မိဘမဲ့လူငယ်စုံတွဲတွေကိုမင်္ဂလာပွဲလုပ်ပြီးလက်ထပ်ပေးခဲ့တာပါ။သူတို့သမီးတွေဟာရိုးရာဝတ်စုံအနီရောင်နဲ့ရွှေရောင်ပန်းတွေကိုဝတ်ဆင်ထားပြီးတော့ရွှေငွေလက်ဝတ်တစားတွေကိုလည်းဝတ်ဆင်ထားသလိုလက်မှာလည်းရိုးရာဆေးမြင့်ကြောင်တွေကိုရေးချဲထားပါတယ်။သူတို့သားတွေကတော့အဖြူရောင်ရိုးရာဝတ်စုံကိုဝတ်ဆင်ထားပြီးပန်းကုန်းတွေလည်းဘင်းမှာဝတ်ဆင်ထားပါတယ
်။ဒီနေ့ညမှာလူငယ်တဲ့မြစ်ပေါင်း 2500 ကျော်လောက်ကတည်ထွင်ခဲ့တဲ့တရုတ်ကြားကစားနည်းဘူးကိန်းမှာဂျပန်နိုင်ငံကကျောင်းသူတဦးဟာအသက်အငယ်ဆုံး professional ကစားသူတစ်ယောက်ဖြစ်လာပါတယ်။ဆူမီရာနာကာမူရာဟာအခုချိန်မှာအသက် 9 နှစ်ပဲရှိပါသေးတယ်။လာမယ့်ဧပြီလ1ရက်နေ့မှာဂျပန်နိုင်ငံရဲ့ဂိုးအဖွဲ့ချုပ်ရဲ့အထူးအစီအစဉ်မှာ professional အဖြစ်နဲ့စတင်တက်ရောက်မှာဖြစ်ပါတယ်။အဲ့ဒီခါကျရင်ဒီ2010ခုနှစ်တုန်းကဂျပန်ဂိုးကစားသူရီနာဖူချီဆာဝါတင်ထားခဲ့တဲ့အသက် 17 နှစ်နဲ့ professional ဂိုးကစားသူဖြစ်လာခဲ့တဲ့စံချိန်ကိုချိုးနိုင်မှာဖြစ်ပါတယ်။တရုတ်ကြားဂိုးကစားနည်းဟာနှစ်ယောက်ကစားရတာဖြစ်ပြီးတော့ပြန်သက်ဖြစ်သူချက်နယ်မြေပိုးပြီးသိမ်းယူနိုင်အောင်ကြိုးစားရတဲ့ကစားနည်းဖြစ်ပါတယ်။ကမ္ဘာတစ်ဝှမ်းလုံးကစားကြတာဖြစ်ပြီးနိုင်ငံတကာဂိုးအဖွဲ့ချုပ်ရဲ့ထုတ်ပြန်ချက်အရအဖွဲ့ဝင်85နိုင်ငံမှာလူပေါင်း46တန်းလောက်ကစားတက်ပြီးလူသန်း20လောက်ပုံမှန်ကစားနေကြတာပ
ါ။ထူးခြားဆန်းပြားသတင်းများအစီအစဉ်ကိုနှားဆင်ခဲ့ကြရတာပါရှင်။
ရရှိမြတ်မြန်မာနိုင်ငံဆိုင်ရာတရုတ်တမန်ကြီးဟာပြီးခဲ့တဲ့ဒီဇင်ဘာလအတွင်းကကချင်ပြည်နယ်ကိုတွားရောက်ခဲ့ရမှာကချင်နိုင်ငံရဲ့လူမှုရေးအဖွဲ့အစည်းတွေနဲ့တွေ့ပြီးတော့ခုနှစ်နှစ်ကြာဆိုင်ရထားတဲ့မြစ်ဆုံစီမံကိန်းပြန်ဆဖို့တကြော့ပြန်တိုက်တွန်းပြောဆိုတာမျိုးတွေရှိလာပါတယ်။ Energy အစိုးရအနေနဲ့ကမြစ်ဆုံစီမံကိန်းကိုတေချာလေ့လာပြီးတော့အသေးစိတ်ထုတ်ပြန်မယ်လို့ဆိုပေမဲ့အခုချိန်အထိအစိုးရရဲ့ပြတ်သားတဲ့သဘောထားကတော့ထွက်မလာသေးပါဘူး။ဒါကြောင့်မို့လို့လာမယ့်အင်္ဂါနေ့ဒိုင်းလီလိုက်အစီအစဉ်မှာတော့မြစ်ဆုံစီမံကိန်းရဲ့ပတ်သက်လို့ပြန်ဆတဲ့မသိကျွန်တော်တို့ဆွေးနွေးကြမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမြင်ရလို့သူတွေ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေပြပို့ထားမယ်ဆိုရင် VOA ကနေပြီးဒိုင်းရဲ့လီလိုက်အစီအစဉ်တွေ့တွေ့တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ရင်လည်းကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုံကိုစာလိုက်ဖြစ်စီတာဖိုင်နဲ့ဖြစ်စီကြိုတင်ပေးဖို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12923822554လေးဖြစ်ပါတယ်။ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမဲ့ question တွေကိုကျူးစွာပါခင်ဗျာ
။လာမယ့်အင်္ဂါညတိုင်းရိုက်လေးလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံတိုက်တွန်းရင်းနဲ့ဒီကနေ့ညပိုင်းစီစဉ်တွေအစုံမသက်ခင်မှာသတင်းချင်းချုပ်ကိုကိုသားညုံကပဲပြောပြပေးပါအောင်ရှင်။
အမေရိကန်ပြည်သူ့မှာဆွေးရလုပ်ငန်းတွေတစ်စိတ်တစ်ပိုင်းရန်နာထားတဲ့ဖြစ်ဟာခုတနင်္ဂနွေနေ့မှာ23ရက်ထဲကိုဝင်လာပြီဖြစ်လို့ပဲဒါဆိုရင်တော့အမေရိကန်တပိုင်းမှာရက်အကြာဆုံးဆွေးရလုပ်ငန်းတွေရန်နာထားတဲ့ဖြစ်ရပါသမ္မတထရမ့်ကတော့ဒီမိုကရက်တီနဲ့သူ့ရဲ့လွှတ်တော်ခေါင်းဆောင်အနေနဲ့ပတ်သက်ပြီးတော့သူ့ရဲ့ Twitter အကောင့်ကနေပြီးတော့သူ့အနေနဲ့ AB တော်ကနေစောင့်နေပါတယ်ဆိုပြီးတော့စင်ကြီးကလည်းမှတ်ချက်တွေရေးသားပြောဆိုခဲ့ပါတယ်အရှေ့လေပိုင်းခီးစဉ်ထွက်နေတဲ့အမေရိကန်နိုင်ငံရဲ့ဝန်ကြီးပေါင်ပီယိုဟာအခုကာတာနိုင်ငံကိုဆက်ရောက်ပြီးတော့ကာတာနိုင်ငံကအကြီးအကဲတွေနဲ့တွေ့ဆုံနေပါတယ်။ဆော်ဒီသတင်းတော့ဖြစ်တဲ့ဂျမေးကရှိုဂီတက်ခါရတဲ့ကိစ္စမှာတာဝန်ရှိသူတွေကိုရေးယူဖို့အတွက်ဆော်ဒီအရှေ့မင်းသားကိုသူ့အနေနဲ့တောင်းဆိုမှာဖြစ်တယ်ဆိုပြီးတော့နိုင်ငံရဲ့ဝန်ကြီးပေါင်ပီယိုကပြောဆိုသွားတာပါ။ကာတာနိုင်ငံရဲ့ဝန်ကြီးနဲ့တွေ့ဆုံအပြီးမှခုလိုပြောဆိုသွားတာဖြစ်ပါတယ်။မနေ့ကတော့တူရကီနဲ့အာရဗ်စပါးများပြည်အောင်စုမှာဒီနိုင်ငံရဲ့ဝန်ကြီးကရှိခဲ့ပါတယ်။ဆီးရီးယားကနေပြီးတော့အမေရိကန်တပ်တွေရုတ်သိမ်းပြီးလို့ရှိရင်ဆီးရီးယားမှာရှိတဲ့ကတ်လက်နက်ကင်တွေကိုဘယ်လိုအကောက်အွယ်ပေးမလဲဆိုတာအမေရိကန်နဲ့တူရကီကြားသဘောတူညီချက်ရနိုင်မယ်သူ့အနေနဲ့ယုံကြည်ထားတဲ့အကြောင်းတူရကီနိုင်ငံမှာရှိစဉ်မှာကာကွယ်နိုင်ငံရေးဝန်ကြီးပေါ်မပြောကပြောဆိုသွားပါတယ်။လေဗနွန်နိုင်ငံတွေကနေပြီးတော့နေဆက်ဖြတ်ကျော်တိုက်ခိုက်မှုတွေလုပ်ဖို့ရည်ရွယ်တဲ့ဟစ်ဘိုလာစစ်သွေးကြော်တွေရဲ့6ခုမြောက်နဲ့အကြီးဆုံးမြောက်လှိုင်ကူတစ်ခုကိုအစ္စရေးကတွေ့ရှိပြီးတော့ဖျက်ဆီးပစ်ခဲ့တယ်လို့အစ္စရေးစစ်တပ်ကကြေညာပါတယ်။အဲ့မြောက်လှိုင်ကူကိုလေဗနွန်အိမ်လုံးတစ်လုံးရဲ့အောက်မှာတွေ့ပြီးတော့အဲ့ဒီကူဟာအစ္စရေးပိုင်နဲ့အထက်ထီကိုဖောက်လုပ်ထားတာဖြစ်တယ်လို့အစ္စရေးစစ်တပ်ရဲ့ပြောခွင့်ရသူဂျိုနာသန်ကော်ရီကတ်စ်ကတင်းဦးနေနေကပြောဆိုသွားပါတယ်။လေဗနွန်နိုင်ငံမှာအခုလိုဟစ်ဘိုလာတို့ရဲ့မြောက်လှိုင်ကူတွေကိုစုံစမ်းထောက်လာပြီးတော့ဖျက်ဆီးပစ်တာတွေကိုအစ္စရေးအနေနဲ့ဒီဇင်ဘာလကတည်းကစပြီးတော့ပြင်းထန်တဲ့စစ်စင်ပြုလုပ်ခဲ့တာပါ။တချိန်တည်းမှာပဲအစ္စရေးအနေနဲ့ဆီးရီးယားနိုင်ငံတွေမကြာခင်တုန်းကလေကြောင်းတိုက်ခိုက်မှုတစ်ခုပြုလုပ်ခဲ့တဲ့နေရာမှာဒါဟာအီရန်နိုင်ငံကလက်နက်တွေကိုပြစ်မှတ်ထားတိုက်ခိုက်တာဖြစ်တယ်ဆိုပြီးအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟုကပြောဆိုသွားပါတယ်။ပြီးခဲ့36နှစ်အတွင်းကခုလိုမျိုးတိုက်ခိုက်မှုတွေလုပ်ခဲ့တာလို့ဒီအစ္စရေးဝန်ကြီးချုပ်ကပြောဆိုသွားဖြစ်ပါတယ်
။တရင်ချင်းချုပ်ကိုကိုသားညုံကပြောပြပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လုပ်ရေးမှုကမတ်ဆူမွန်ဖြစ်ပြီးအသံမိုင်းဆိုင်ရာအင်ဂျင်နီယာကတော့မီခေးဒူဘင်စကီဖြစ်ပါတယ်။ VOA American တန်ညာပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိ
line to meter Sako Nisanga Tongsen in a line la meter Tia Kose Rugani at the Huen Pigay up to Parish. Viego Abi Nas in Jaya to a Jesu Jamari, Tota Shimia along Shulan Chami Jabazishin, Jamamia the Saint Alma.
This program has come to you from the Voice of America, Washington.